ဒီနေ့1380ပြည့်နှစ်ကဆောင်လာပြည့်ကျော်12ရက်နေ့တောင်ကြီးမြို့မုတ်ကုံးဥပဒနာဖွဲ့ခွဲရဲ့တရားဌာနဖြစ်တဲ့ဤရေးဓမ္မယုံကြည်မှကျင်းပပြုလုပ်အပ်သောမုတ်ကုံးဥပဒနာဆက်ရက်တရားစခန်းပွဲကြီးမှကျေးဇူးပြုနေကြဖြစ်တဲ့ပရိသတ်သမုပ္ပါတရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်ပရိသသမုပ္ပါဒရားတော်များမဟောကြကြမီမနာကြကြမီမှတရားပရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆုံ၍ပူဇော်ကြောကြပါကုန်သို့နမောတတ္တဘဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တပဋိစ္စသမုပ္ပါဒ်တရားတော်ကိုလေးလာတဲ့နေရာမှာပဂရိမျက်စိလို့ဆိုတဲ့ကံမျက်လုံးနဲ့တော့လေးလာလို့မရဘူးဉာဏ်မျက်လုံးနဲ့မှလေးလာလို့ရတယ်ဒီတော့ပရိစ္ဆေသမုပ္ပါဒ်တရားတော်ကိုနားလည်ခြင်းမှလည်းဆိုရင်ကံမျက်လုံးကနေပြီးတော့ဉာဏ်မျက်လုံးကိုပြောင်းပြီးတော့ကြည့်ဖို့လိုတယ်ဉာဏ်မျက်လုံးမပါပဲဉာဏ်မျက်မပါပဲနဲ့ပရိစ္ဆေသမုပ္ပါဒ်တရားကိုနားမလည်နိုင်ဘူးဒီတော့ဟောဒီပရိစ္ဆေသမုပ္ပါဒ်တရားတော်မှာဘုက္ခဆရာတော်ဘုရားကြီးကအကွက်တွေခွဲပြီးတော့အုပ်စုဖွဲ့ပြီးတော့ပေးထားတယ်အဲ့ဒါကလည်းပဲဘုက္ခဆရာတော်ဘုရားကြီးကမိမိသဘောနဲ့မိမိပြုလုပ်ပေးနေခြင်းမဟုတ်ပါဘူးမြတ်စွာဘုရားဟောကြားထားခဲ့တဲ့ပရိစ္ဆေသမုပ္ပါဒ်တရားတော်နဲ့ပတ်သက်တဲ့သတုသင်္ခေပါဆိုတဲ့ဒီပါဠိလေးကိုခြေခံပြီးတော့ပရိစ္ဆေသမုပ္ပါဒ်တရားတော်ကိုအုပ်စုအားဖြင့်၄အုပ်စုခွဲပြီးတော့ပြထားပါတယ်အဲ့ဒီအုပ်စု၄မျိုးကဘာလဲဆိုလို့ရှိရင်ခွဲတော့လင်္ကာထဲမှာပါတဲ့မူလတရားသစ္စာနဲ့ကိုလေးခုအလောအင်္ဂါ12ပါးတရားကိုများနဲ့သုံးပါးအစ္စ2ရမူလဝ3ဝါနဲ့ကာလ3ဖြာချင်းရ28တွေ့အဲ့ဒီတည်းမှာလေးခုအလောဆိုတဲ့စကားလေးပါပါတယ်လေးခုအလောဆိုတော့အလောအဖြစ်သုံးပါးလို့ဒီလိုအဓိပ္ပာယ်ရတယ်အလောဆိုတာကဘုန်းကြီးတို့သင်္ခေပဆိုတဲ့စကားကိုမြန်မာပြန်ထားခြင်းပဲဖြစ်တယ်အမှန်ကတော့ဟောဒီပရိစ္ဆေသမုပ္ပါဒ်တရားကိုသူ့အုပ်စုကလေးနဲ့သူအချင်းချုပ်ပြီးတော့အုပ်စု၄မျိုးခွဲပြားထားတယ်လို့ဒီလိုအဓိပ္ပာယ်ယူရမယ်နော်အဲ့ဒီတော့အုပ်စု၄မျိုးခွဲပြားထားတော့နံပါတ်1အုပ်စုကဘယ်လိုနဲ့ဘယ်လိုလဲလို့မေးရင်အဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအလွှာတစ်ခုလို့ဒီလိုဆိုထားတယ်နော်ပါရလဲဆိုကြည့်ပါဦးအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအလွားတစ်ခုဟုတ်လားအဲ့ဒါအုပ်စုတစ်ခုပဲဒါပေမဲ့ထက္ကရာဆရာတွေကအဝိဇ္ဇာကိုယူလို့ရှိရင်တဲ့ကိလေသာချင်းတူလို့တဏှာနဲ့ဥပါဒါကိုလည်းယူရမယ်ပြောထားတယ်နော်သင်္ခါရကိုယူလို့ရှိရင်ကံဖြစ်တဲ့သူလို့ဘုလို့ကိုလည်းယူရမလဲအဲကမ္မဘဝကိုလည်းယူရမယ်တဲ့ဒီတော့တရားပြထားတာကဝိဇ္ဇာသင်္ခါရလို့ပြထားပြီမဲ့လို့လည်းပဲတကယ်ယူလိုက်တဲ့အခါကျတော့၅ပါးဖြစ်သွားတယ်အဲဒီ၅ပါးကို120ထဲမှာအတိတ်အကြောင်း105ပါးလို့ဒီလိုလည်းပြောထားတာပေါ့နော်အဲဒီတိတ်အကြောင်း105ပါးကဘယ်လိုတွေတော့အဝိဇ္ဇာသင်္ခါရတဏှာဥပါဒံကမ္မဘဝ ari ngaba di. Atai donga chega de aluadaku osu duku babe ludilu malai pono. Tenaraga duriya osu gojila de akajara. Winyana yota la yirana pata wirana. Isau ban achu. No. Tegalama bialo. Isau ban galama bialo. Achaula achula. Padi salemiro. อิสุปันอโจทุกข์ติสสะอลวะตะคูเนาะอุสุตะคูพอหละเจนเราก็นามะ Tenale ubara go yurolebe, kili dajin durobe, awaiza go le piambiro, miyua bula yua. Yuare. Chipo, chipe, diari. Sui miuri go, no? Kamabua go yume suye. Tenkara go lebe, yule bare. Jirahori nabado, otu nabado, okwetema. Teye biataraga, domio biata bi melule, tege, ဖြစ်လာတဲ့အခါကျတော့ဘယ်နှပါးဖြစ်မလဲ၅ပါးဖြစ်အဲဒီ၅ပါးကဘယ်လိုတွေတော့တဏှာယေဥပါဒံယေကမ္မဘဝယေအဝိဇ္ဇာနဲ့သင်္ခါရအားလုံးပေါင်းလိုက်တော့၅ပါးဟုတ်ပြီနော်ကျွန်တော်တို့ကနံပါတ်လေးအုပ်စုသွားတဲ့အခါကျတော့တရားပြထားတာကဘယ်လိုနဲ့ဘယ်လိုပါလဲဇာတိသရမရဏဘယ်ကာလမှာတော့အနာဂတ်ကာလ အကြောင်းလားအကျိုးလားပါတိသာရောသာတိသရမရဏအနာဂအကျိုးဒုက္ခသစ္စာအလွားတခုနော်အားလုံးပါလိုက်တော့အလွားလေးပါးနဲ့သံသရာကျင်းလင်းနေပါတယ်တဲ့ဒီတော့ဘုန်းကြီးတို့ပရိသတ်တွေကကိုထင်လာတာကဘဝတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီဘဝကပြင်နောက်ဘဝနောက်ဘဝကပြင်နောက်ဘဝဘဝတွေစီကစင်ကာနဲ့ ကျင့်လေရတယ်လို့ဒီလိုထင်နေကြတာကိုဒါပေမဲ့ပရိသတ်သမုပ္ပါဒ်တရားတော့ကပြတာတော့ဘောဟာတွေတခုမှမပါဘူးเนาะဘာတွေပဲပြထားတယ်လဲဓမ္မတရားတွေပဲပြထားတာပဲအဲ့ဒီဓမ္မတရားတွေကြည့်လိုက်တော့လည်းပဲအကြောင်းဓမ္မနဲ့အကျိုးဓမ္မတွေအကြည့်ပဲဒါကြောင့်မလို့ပရိသတ်သမုပ္ပါဒ်တရားကိုလေ့လာမယ်ဆိုရင်ပဂရိမျက်လုံးနဲ့ကံမျက်လုံးနဲ့ကြည့်မယ်ဆိုရင်တော့မရဘူးဉာဏ်မျက်လုံးနဲ့ကြည့်မှရ ကလေးကိုမဟုတ်ဘူးဆရာတော်ဖရာကြီးကလင်္ကာကလေးတီကုန်းထားတယ်။အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒကံကြောင့်ယွန်းတံပေါ်။အော်အတိတ်ကာလတုန်းကတဲ့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒရဲ့ကံရဲ့သင်္ခါရရဲ့တရားဘယ်နှမျိုးဖြစ်ခဲ့တော့၅မျိုးဖြစ်ခဲ့ပါလေတဲ့နော်။ပုဂ္ဂိုလ်တွေဖြစ်ခဲ့တာလားတတ္တဝါတွေဖြစ်ခဲ့တာလားဟောဒီတရား၅ပါးဖြစ်ခဲ့တာလား။တရား၅ပါးဖြစ်ခဲ့တယ်။တကယ်ဖြစ်ခဲ့တာကတော့တရားတွေအများကြီးပေါ့လေ။ဒါပေမဲ့လို့လည်းပဲဟောဒီတရား၅ပါးသည်ဟောဒီပိဿဗံဘဝရဲ့အဓိကအကြောင်းတရားမဟုတ်လို့သူတို့တရား၅ပါးကိုပဲပေါ်ပြီးတော့ပြောထားခြင်းဖြစ်တယ်။ဒီလိုဆိုတော့ဘုန်းကြီးတို့ပြိဋ္ဌာန်တွေဘဝတစ်ခုရလာဖို့ရန်အတွက်အကြောင်းတရားကဘယ်နှပါးရှိတော့၅ပါးရှိတယ်။မူလနဲ့ပြလို့လည်းမပြောခဲ့ဘူးလားပြောခဲ့လား။ပြောခဲ့တာပဲ။ဒါကမူလဆိုတာအကြောင်းရင်းကိုပြောတာနော်အဓိကအကြောင်းကိုပြောတာအခုဒီနေ့ပြောတဲ့အကြောင်းတရားတွေကအဓိကအကြောင်းကိုအဓိကမကြတဲ့အကြောင်းတွေကိုအားလုံးစုပေါင်းလိုက်တဲ့အခါကျတော့နှစ်ပါးတည်းမကားတော့ဘူးဘယ်နှပါးဖြစ်သွားလဲအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်ဟုတ်လားအော်တို့ခြံသန်းလာခဲ့ရတဲ့ဘဝမှာအတိတ်ကာလတုန်းကအဝိဇ္ဇာရှိခဲ့တယ်တဏှာရှိခဲ့တယ်ဥပါဒံရှိခဲ့တယ်ကံတွေရှိခဲ့တယ်သင်္ခါရတွေရှိခဲ့တယ်အဲ့ဒီတရားတွေကြောင်းရင်ခံခဲ့လို့ယခုပြစ္ဆောပန်ဘဝတို့ခန္ဓာ၅ပါးလာပြီးတော့ရနေတာပဲလို့ဒီလိုသဘောပေါက်ရမယ်။ဟုတ်ရလား။အတိတ်ကာလတုန်းကဘယ်ဘဝကငါတို့ဘယ်လိုကုသိုလ်တွေပြုခဲ့လို့ဒီဘဝမှာလူလာဖြစ်ရတယ်လို့ဒါကဘာမျက်လုံးနဲ့ကြည့်တာလဲ။ကံမျက်လုံးနဲ့ကြည့်တာနော်။ကံမျက်လုံးနဲ့ကြည့်တာ။ကံမျက်လုံးနဲ့ကြည့်ရင်အမှန်ရောက်ပါမလား။အမှန်မရောက်ဘူး။ဉာဏ်မျက်လုံးနဲ့ကြည့်မှအမှန်ရောက်တယ်။ဒီတော့ဉာဏ်မျက်လုံးလေးနဲ့ ောင်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အော်သူအတိတ်တုန်းကလူဖြစ်ခဲ့သလားနတ်ဖြစ်ခဲ့သလားမြမဖြစ်ခဲ့သလားခွေးကျင်းတဲ့တိရစ္ဆာန်ဖြစ်ခဲ့သလားလို့မတွေးနဲ့ဒါကပညာစကားနဲ့ပြောတာတကယ်ဖြစ်ခဲ့တာကအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့သင်္ခါရရဲ့တရားဘယ်လိုမျိုးဖြစ်ခဲ့အဲ့ဒီမှာကံနဲ့သင်္ခါရကတော့သဘောချင်းတူနေတဲ့အတွက်ကံလို့ပဲဒီလိုပဲရိုးရိုးပြောလိုက်တာပေါ့နော်ဒါကြောင့်လင်္ကာထဲမှာကံလို့ပဲဖော်ပြထားပါတယ်အဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ဒီဘဝမှာဘာတွေပေါ်တော့အဲယုံနံတွေပေါ်တာယုံနံတွေပေါ်တာအဲ့ဒီယုံနာတွေကိုအကျေချလိုက်တော့ဝိညာဏယုတ်သလားယရဏဖသဝေရဏတရား၅မျိုးဖြစ်ပါတယ်ဟုတ်လားအဲ့ဒီတော့အတိတ်ကာလတုန်းကဖြစ်ခဲ့တဲ့တရား၅မျိုးကိုနော်အချင်းချုပ်လိုက်မယ်ဆိုလို့ရှိရင်တဲ့နောက်ဆုံးလက်သက်တရားခံကတော့တခြားမဟုတ်ပါဘူးတဲ့ကံပါပဲတဲ့ဟုတ်ရဲ့လားနောက်ဆုံးလက်သက်တရားခံဒီဘယ်လိုပါလဲကံဆိုတဲ့တရားဟာနောက်ဆုံးလက်သက်တရားခံပဲဘဝတစ်ခုရရှိဖို့ဘဝတစ်ခုတည်ဆောက်တဲ့နေရာမှာနောက်ဆုံးတတ်ထုတ်ကြသွားတာတခြားလားကံလားကံကြောင့်ဖြစ်တယ်ပေါ့နော်ကံပေါ်မှာတတ်ထုတ်ကြသွားတာနော်အဝိဇ္ဇာတို့တဏှာတို့ဥပါဒံတို့အဲ့ဒီတရားတွေကဘယ်ခန်းကနေပါဝင်တယ်လဲလို့မေးတဲ့အခါကျတော့ဟောဒီကံကိုအုပ်ချုပ်နေတဲ့တရားတွေကံကိုအုပ်ချုပ်တဲ့ခန္ဓာကနေပြီးတော့အဝိဇ္ဇာလည်းပါတယ်တဏှာလည်းပါတယ်ဥပါဒံလည်းပါတယ်ဥပါဒံကတရားသဘောလားဒိဋ္ဌိလားအဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့အဲ့ဒီတရားတွေကကံကိုအုပ်ချုပ်ပေးနေတာနော်အဓိကကတော့အဝိဇ္ဇာနဲ့ပေါင်းတဲ့တဏှာတဏှာနဲ့ပေါင်းတဲ့ဒိဋ္ဌိသူတို့ကနေအုပ်ချုပ်တဲ့ကံနောက်ဆုံးဘဝတစ်ခုတည်ဆောက်ဖို့တတ်ထုချရတယ်တတ္ထုကြသွားတာကကံကြောင့်ဘဝဖြစ်တယ်လို့ဒီလိုတတ္ထုကြသွားတာကိုအဲကြောင့်မလို့အတိတ်တရား၅ပါးရှိပြီရှင်းကြတော့လည်းပဲကံကဘောလူထင်ရှားတော့အကြောင်းရင်းတရားပဲလို့ဒီလိုမှတ်လိုက်ပါနော်အဲ့ဒီကံကြောင့်ပြစ္ဆုတ်ပန်ဘဝမှာဘာတွေရလာတယ်ခန္ဓာ၅ပါးရလာတာအတိတ်ကံကြောင့်ပြစ္ဆုတ်ပန်ဘဝမှာဘာတွေရလာလဲအဲခန္ဓာ၅ပါးရလာတာဟုတ်ရဲ့လားအတိတ်ကံကြောင့်လို့ဒီလိုပြောလိုက်တာနော်တကယ်ဖြစ်တာက၅ပါးနာမည်ခံလိုက်တာက၁ပါးဘယ်လိုပါလဲကံအဲ့ဒီကံကြောင့်ပြစ္ဆုတ်ပါဘဝမှာခန္ဓာ၅ပါးရတယ်အဲ့ဒီခန္ဓာ၅ပါးကလည်းပဲအကျဉ်းချုပ်လိုက်တော့ရုပ်ရည်နာရည်ဆိုပြီးတော့ဘယ်နှပါးရှိလဲ၂ပါးရှိတယ်ဝိညာဏယောသလရဏဖသဝရဏကိုအဲသဘောတရားအနေနဲ့ပြောကြည့်လိုက်မယ်ဆိုရုပ်သဘောနဲ့နာသဘောဒီနှစ်ခုပဲရှိတယ်တဲ့ဒါကြောင့်မလို့ပြစ္ဆုတ်ပါဘဝမှာလည်းပဲလူရင်းနဲ့ဒီပြမာတွေခွေးကျင်းကတိရစ္ဆာန်တွေအမျိုးမျိုးဖြစ်နေကြတဲ့ဆိုပေမဲ့လို့လေအချင်းချုပ်တော့ယုတ်တရားနဲ့နတ်တရားပါပဲဒီလိုဆိုတော့ဟောဒီပရိသတ်သမုပ္ပတ်တရားကြီးကိုနော်အချင်းချုပ်အချင်းဆုံးနည်းနဲ့ပြောပြသမှာဆိုရင်ကံကြောင့်နာယုတ်တွေဖြစ်နေတာအားရတယ်ကံစရာတခြားလည်းနဲ့ဗတ်တိကွက်မှာရှိတာလားနာယုတ်စရာကနဘာနေပါမှာကံကြောင့်နာယုတ်တွေဖြစ်နေတာပါဒါပရိသတ်သမုပ္ပတ်ပဲဟုတ်လားအဲ့ဒီနာယုတ်တွေဖြစ်နေတဲ့အခါကျတော့လည်းပဲနာယုတ်ဆိုတဲ့ဟောဒီခန္ဓာ၅ပါးမိမိတို့ရဲ့တဏ္ဍာမှာဖြစ်လာပြီဆိုရင်အဲ့ဒီခန္ဓာ၅ပါးအပေါ်မှာပြန်ပြီးတော့ဩခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိတာတခြားလားဝိဇ္ဇာလားခန္ဓာ၅ပါးမှမသိတော့ပုဂ္ဂိုလ်တ attva ဆိုတဲ့မြင်လေးတွေမမှားဘူးလားမှားအဲ့ဒါတခြားလားဒိဋ္ဌိလားအဲ့ဒါဒိဋ္ဌိပဲနော်ပုဂ္ဂိုလ်တ attva လို့မြင်ရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ကလေးနဲ့အထင်ကလေးနဲ့အာရတ္တမနှိမ့်တဲ့သဘောတွေမလားဘူးလားလားအဲ့ဒါဒီတခြားလားတဏှာလားဟောအဝိဇ္ဇာလေးပြန်ဖြစ်လာတာပဲဒိဋ္ဌိကောတဏှာကောပြန်ဖြစ်လာတာပဲတဲ့အဲ့ဒီတော့ပြန်ဖြစ်လာတော့အဲ့ဒီအဝိဇ္ဇာတရားကဒိဋ္ဌိတရားကတဏှာတရားကသူတို့ကဒီတိုင်းမနေပါဘူးတဲ့နော်နောက်တော့ဘဝတစ်ခုရအောင်ဖန်တီးပေးနိုင်တဲ့ကံဆိုတဲ့တရားကလေးကိုသူတို့ကပြုပြင်ဖန်တီးပေးပါတယ်။ဟုတ်ရဲ့လား။အဲ့ဒီလိုပြုပြင်ဖန်တီးပြီးတော့ကံဆိုတဲ့တရားကလေးမဖြစ်ဘူးလားဖြစ်လာလား။ဘယ်လိုကအုပ်ချုပ်ထားတော့အဝိဇ္ဇာကလည်းအုပ်ချုပ်ထားတယ်။တဏှာကလည်းအုပ်ချုပ်ထားတယ်။ဒိဋ္ဌိကလည်းအုပ်ချုပ်ထားတယ်ပေါ့။ဟုတ်လား။အဲ့ဒီတော့ ပစ္စုပန်ဘဝမှာခန္ဓာ၅ပါးဖြစ်လာတိုင်းဖြစ်လာတိုင်းပစ္စုပန်ဘဝမှာခန္ဓာ၅ပါးပေါ်ပေါက်လာတိုင်းပေါ်ပေါက်လာတိုင်းအဲ့ဒီခန္ဓာ၅ပါးအပေါ်မှာအဝိဇ္ဇာလည်းဖြစ်တယ်တဏှာလည်းဖြစ်တယ်ကံဒိဋ္ဌိဆိုတဲ့ဥပါဒဏ်လည်းဖြစ်တယ်အဲ့ဒီတရားတော်မျိုးဖြစ်လာပြီဆိုရင်အဲ့ဒီတရားတော်မျိုးကဘုလုကောပန္နိပိလေကံကောပန္နိပိတယ်ဟာလာကံကောပန္နိပိအောက်ချုပ်တာကအဝိ အဘယ်လိုဝတ္တထုကြသွားလဲကံပေါ်မှာတထုကြသွားတာပဲဟုတ်ရဲ့လားအဲ့ဒီတော့နာယုတ်ကြောင့်ကံနာယုတ်ပေါ်မှာဖြစ်တဲ့ကံဟုတ်တယ်မဟုတ်လားသင်္ခါကလေကံကြောင့်နာယုတ်နာယုတ်ကြောင့်ကံကံဆိုတဲ့နော်နံပါတ်၁ခွဲမှာရှိတယ်အတိတ်အကြောင်းတရား၅မျိုးရဲ့ကိုးစားပြုတဲ့ကံကြောင့်နော်နံပါတ်၂ခွဲမှာနာယုတ်ဆိုတဲ့ခန္ဓာ၅ပါးဖြစ်ရပါတယ်အဲ့ဒီနံပါတ်၄ခွဲမှာရှိတဲ့နာယုတ်ဆိုတဲ့ခန္ဓာ၅ပါးဖြစ်လာပြီဆိုရင်အဲ့ဒီခန္ဓာ၅ပါးအပေါ်မှာအဝိဇ္ဇာတဏှာဒိဋ္ဌိဟုတ်ချုပ်တဲ့ကံဤပြန်ပြီးတော့ဖြစ်ပြန်ရောဟုတ်ရလားအခန္ဓာဖြစ်စဉ်လေးတွေနော်အဲ့ဒီကံဤဖြစ်လာတော့နာယုတ်ကြောင့်ကံဒီလိုဆိုတဲ့အဲ့ဒီကံဤဖြစ်လာပြီဆိုရင်အဲ့ဒီကံကြောင့်ဓမ္မလေးခွဲမှာဘာတွေပြန်ရမလဲခန္ဓာတွေပြန်ရမှာပေါ့ဟုတ်လားခန္ဓာသရတခြားလားနာယုတ်လားအဲ့ဒီတော့နံပါတ်3အကွက်ဒီဟုသောကံကြောင့်နံပါတ်4အကွက်မှာခန္ဓာဆိုတဲ့နာယုတ်တွေပြန်ရပါတယ်ဒါကြောင့်လင်္ကာကဘယ်လိုဆိုလဲကံကြောင့်နာယုတ်နာယုတ်ကြောင့်ကံဒီလိုဆိုတဲ့ကိုဟုတ်ရဲ့လားကံဆိုတာနံပါတ်ဘယ်လောက်တော့နံပါတ်1အကွက်နာယုတ်ဆိုတာကနောက်တစ်ခါကံဆိုတာက3အကွက်နာယုတ်ဆိုတာကအဲ့ဒီလိုနည်းနဲ့ပဲသန္တာကျင်လည်သွားလိုက်တာကိုတဲ့နော်အလှလေးခုနဲ့သန္တာကျင်လည်တယ်လို့ဒီလိုမှားလိုက်ပါဒီတော့ဉာဏ်ဉာဏ်လုံးနဲ့ကျင်လည်တဲ့အခါကျတော့ဩအလှလေးခုနဲ့သန္တာကျင်လည်နေတယ်ဆိုတာဟာကံကြောင့်နာယုတ်တွေဖြစ်နေတာပဲနာယုတ်တွေပေါ်မှာကံတွေပြန်ဖြစ်နေတာပဲအဲ့ဒီကံကြောင့်နာယုတ်တွေပြန်ဖြစ်နေတာပဲအဲ့ဒီနည်းနဲ့သန္တာကျင်လည်နေတာပဲလို့သဘောမပေါက်ရဘူးလားပေါက်ရဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်ပင်မမြို့မြို့မအပင်အမြင်မပြတ်ဆက်ဆက်သိဟန်မျိုးစက်ကလေးကြရင်ပင်ပေါက်မယ်အပင်ပေါက်ရင်မျိုးစက်ပြန်ဖြစ်မယ်ဟုတ်လားအဲ့ဒီမျိုးစက်ကနေအပင်ပြန်ဖြစ်မယ်အပင်ကနေမျိုးစက်ပြန်ဖြစ်မယ်အပင်မှာမျိုးမျိုးမှာအပင်အမြင်မပြတ်ဆက်ဆက်သိဟန်ကံကြောင့်နာယုံနာယုံကြောင့်ကံအဖန်မှန်ဖြစ်ပြန်ဤအလျော်မြမာတရားစသည်များကထင်ရှားပြုဖြင့်စင်ရင်ဖန်စေအကြောင်းရင်းကြောင့်လူ့နတ်များစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြင့်ရှိ၏မျောဆိုရတယ်နော်မြမတရားတကောရှင်များကဖန်ဆင်းတာမဟုတ်ပါဘူးဘယ်သူကမှလည်းဖန်ဆင်းတာမဟုတ်ဘူးဘောရဘာသာရဲ့တဘာဝဘောရဘာသာရဲ့အဆုံးအမမှာနော်ဘောရဘာသာရဲ့အဆုံးအမမှာတတ္တဝါတွေဖြစ်လာတာသည်ဘယ်သူကမှဖန်ဆင်းလို့ဖြစ်တာမဟုတ်ဘူးတတ္တဝါဆိုတာလည်းမရှိဘူးနော်ဘာတွေရှိတော့နာယုတ်တွေပဲရှိတယ်အဲ့ဒီနာယုတ်ဘယ်လိုကြောင့်ဖြစ်လဲကံကြောင့်ဖြစ်တယ်ဘုရားဘာသာကပြတဲ့လမ်းစဉ်နဲ့ခန္ဓာလမ်းစဉ်ဟုတ်လားအဲ့ဒီလမ်းစဉ်ကြီးကိုဘုန်းကြီးတို့ပရိသတ်တွေသဘောပေါက်ထားတဲ့အခါကျတော့အော်တို့ဟောဒီလမ်းစဉ်တိုင်းဆက်သွားလို့တော့တို့မတော်ဘူးဒီလမ်းစဉ်တိုင်းတော့ဆက်သွားကြမယ်ဆိုလို့ရှိရင်သန္တရာခိနဘယ်တော့မှဆုံးမှာမဟုတ်ဘူးဘယ်တော့မှလည်းရမှာမဟုတ်ဘူးကံကြောင့်နာနေဖြစ်မယ်နာယုတ်ကနေကံနေပြန်ဖြစ်မယ်အဲ့ဒီကံကြောင့်တခါနာယုတ်တွေဖြစ်မယ်နာယုတ်ကနေတခါကံတွေဖြစ်မယ်ဆုံးနိုင်ပါမလားအဲဘယ်တော့မှဆုံးမှာမဟုတ်ဘူးကရုတ်ခွေပေါ်မှာကင်းများရှောက်နေတယ်လို့လမ်းမလို့လမ်းဘယ်တော့မှဆုံးမှာမဟုတ်တော့ဘူးနော်ဒီတော့လမ်းဆုံးကျင်ပါတယ်ဆိုရင်တန္တရာကရုတ်ကင်းရှောက်တဲ့ပုံစံမျိုးနဲ့သွားနေလို့တော့ဘုန်းကြီးတို့ပြိဿဘယ်ရမလဲဟုတ်ပါမလားတခြားလားထွက်လန်းရှာရမလားထွက်လန်းရှာရမယ်တကယ်ကောင်းပြီဘုန်းကြီးတို့ကနေအဲ့ဒီအလှားလေးကိုဆိုတော့ပဋိသတ်သမုပ္ပါကလေးကိုအကြောင်းပြုပြီးတော့ထွက်လန်းကလေးရှာဖို့နော်ဉာဏ်မျက်လုံးကလေးပြောင်းပြီးတော့ကြည့်ကြပါစို့အဲ့ဒီတော့ပြောင်းပြီးတော့ကြည့်ကြပါစို့ဆိုတော့နေပြီးတော့ရှောင်းလန်းလာခဲ့တာတရားနဲ့လှမ်းလာခဲ့တာလားကံနဲ့လှမ်းလာခဲ့တာကံနဲ့လှမ်းလာခဲ့တာနော်ကံဆိုတဲ့မျိုးစေ့တွေကျလာလို့နာယုတ်ဆိုတဲ့ပင်ကြီးတွေပေါက်လာတာဒီတော့ပင်ပေါက်ခြင်းရဲ့အကြောင်းသည်မျိုးစေ့ပဲဟုတ်လားအပင်ဖြစ်လာတာဘယ်လိုကြောင့်ဖြစ်လာတာလဲ မျိုးစေ့ကြောင့်ဖြစ်လာတာနာယောတွေဖြစ်လာတာဘယ်ကြောင့်ဖြစ်လာတာလဲကံကြောင့်ဖြစ်လာတာအော်ဒီလိုတော့မိမိကဟောဒီကံအပေါ်မှာအများကြီးသုံးသပ်ကြည့်ဖို့လိုတယ်ဟုတ်ရဲ့လားကံအပေါ်မှာအများကြီးသုံးသပ်ကြည့်ဖို့လိုတယ်ဒီကံရဲ့သဘာဝတရားကိုခွဲခြားစိတ်ဖြာကြည့်ဖို့လိုတယ်အော်ဒီကံဟာဘာဖြစ်လို့နာယောကိုဖြစ်စေတတ်တယ်လဲဆိုတာကိုဒါလေးကိုနော်ဉာဏ်မျက်လုံးလေးနဲ့သုတေသနာပြုကြည့်ဖို့မလိုဘူးလားလို့လားလို့တာပေါ့အာတို့ဟာကံကြောင့်နာယောတွေဖြစ်နေတာပဲကံကြောင့်နာယောတွေဖြစ်နေတာပဲဘာလေးပဲဖြစ်ဖြစ်ကံကြောင့်ဟိုဘာလေးဖြစ်လဲကံကြောင့်ဒီဟာလေးဖြစ်လဲကံကြောင့်အကောင်လုံးကံကိုပဲယုံမဲ့ဖွဲ့ပြီးတော့တရားကံလွှဲချနေလို့ဖြစ်ပါမလားဖြစ်ဖြစ်ဘူးဒီကံဟာဘလို့ကံတော့သိအောင်လုပ်ရမယ်ဒီကံဘလို့သဘောရှိတယ်လဲသိအောင်လုပ်ရမယ်ဒီကံဘလို့အနေထားရှိတယ်လဲဒီကံကိုတို့ပြုပြင်လို့ရနိုင်သလားမရနိုင်ဘူးလားဒါလေးလည်းပဲသိအောင်စူးစမ်းဖို့လိုတာပဲစက်တန်တရာလုံးစက်သက်လုံးမှာကံရဲ့အပြုတ်ပြင်တိုင်းလဲဆင်းပြီးတော့ခေါင်းငုံပြီးတော့ဘုန်းကြီးတို့ပြိတ္တတွေခံနေလို့မဖြစ်ဘူးစဉ်းစားကြည့်ပါဟုတ်တယ်မလားဘာလေးဖြစ်ဖြစ်ဒါကံကြောင့်ပဲဘာလေးဖြစ်ဖြစ်ဒါကံကြောင့်ပဲနေရာတကာမှာကံကြောင့်ဖြစ်တာပါပဲဆိုပြီးတော့เนาะဖြစ်သိနေမယ်ဆိုလို့ရှိရင်လူညံ့ဖြစ်သွားမှာပေါ့ဟုတ်တယ်မလားဒီကံကိုတော်လှန်သိရင်တော်လာရပါပဲဒီနေ့ထားလို့မရဘူးเนาะတော်လာသိရင်တော်လာရပါပဲပြုတ်ပြင်းသိရင်ပြုတ်ပြင်းရမှာပဲတဲ့ပေးသိရင်တဲ့ပေးရမှာပဲမျောလိုက်နေလို့မရဘူးမျောလိုက်နေလို့ကတော့သာသနာရေးဆုံးမျောပြီးတော့သာမှတ်တော့ဘယ်တော့မှနိဗ္ဗာန်ဆိုတဲ့ကြီးကုံထက်တော့ကုံးမောက်ကိုရောက်မှာမဟုတ်ဘူးဟုတ်တယ်မဟုတ်လားဒီတော့ဘုန်းတော်ပရိသတ်တွေကခနေ့သန္တရာဆိုတဲ့ရေပြင်းထဲမှာပဲအလျားလိုက်ကိုနေမှာလားနိဗ္ဗာန်ဆိုတဲ့ကုံးမောက်ရောက်အောင်ကြိုးစားကြပါလားအနိဗ္ဗာန်ဆိုတဲ့ကောင်းပေါ်ရောက်အောင်ကြိုးစားဖို့အတွက်အင်မတန်ရည်ကြီးတာပေါ့နော်ဒါကနိဗ္ဗာန်ဆိုတဲ့ကောင်းပေါ်ရောက်အောင်ကြိုးစားကြရအောင်မယ်ဆိုရင်ဟောဒီကံရဲ့သဘာဝကံရဲ့အနေထားကံရဲ့အခြေအနေဒါလေးကိုသိအောင်အရင်ဆုံးခွဲခြားစိတ်ဖြာကြည့်ဖို့မလိုဘူးလားလို့လားပြောတာပေါ့နော်အဲဒီလိုလိုတယ်ဆိုတဲ့အခါကျတော့ဟောရကကံလို့သဘောထားလိုက်နော်ဒါရတဲ့ဟောရကသူကြောင့်ဖြစ်တဲ့ခန္ဓာ၅ပါးဆိုတဲ့နာယုတ်လို့သဘောထားလိုက်ဒီလိုမလားကံကြောင့်မလို့တွေဖြစ်နေတော့အဲကံကြောင့်နာယောတွေဖြစ်နေတာနော်ကံကြောင့်နာယောတွေဒါအဲဒီလိုကံကြောင့်နာယောတွေဖြစ်နေတော့ကဲကောင်းပြီကံကြောင့်နာယောတွေဖြစ်နေတယ်လို့ဒီလိုသဘောပေါက်ပြီးတဲ့အခါကျတော့ဟောဒီကံရဲ့သဘာဝကလေးကိုဘုန်းကြီးတို့ပရိသတ်တွေကလေ့လာကြည့်လိုက်တော့သုတေသနာပြုကြည့်လိုက်တဲ့အခါကျတော့ကံဆိုတာဟာတခြားကြောင့်ဖြစ်တာလားကိလေသာကြောင့်ဖြစ်တာလားဒါလေးသွားတွေ့တယ်စင်သားကြီးနော်ဒါလေးသွားတွေ့တယ်အဝိဇ္ဇာဆိုတဲ့ကိလေသာရယ်တဏှာဆိုတဲ့ကိလေသာရယ်ဥပါဒါဆိုတဲ့ကိလေသာရယ်ဟောကိလေသာဟုတ်ဘယ်နှပါလဲကိလေသာဟုတ်၃ပါးကိလေသာဟုတ်၃ပါးကနေပြီးတော့နော်မမြင်ကြွယ်ရာကနေပြီးတော့သူတို့ကပုံကြွယ်ပြီးတော့အုပ်ချုပ်ထားတာကျိုးကင်ထားတာဟုတ်လားကျိုးကင်ထားတာသူကသိမထင်ရှားဘူးမသိတာဘူးဉာဏ်မျက်လုံးနဲ့ကြည့်တတ်မှသူ့ကိုတွေ့တာနော်ဉာဏ်မျက်လုံးနဲ့မကြည့်တဲ့သူကိုတွေ့နိုင်ပါမလားမတွေ့နိုင်ဘူးတွေ့နေတာကတခြားလားကံလားကံတော်မှပဲသူလည်းဉာဏ်မျက်လုံးနဲ့ကြည့်တာပါပဲသို့တော့ကံကိုသိတဲ့ဉာဏ်မျက်လုံးကကာမတက္ကရတ္တမဒိဋ္ဌိဉာဏ်ဆိုတော့အင်မတန်နှုတဲ့ဉာဏ်ပဲဟုတ်လားအင်မတန်နှုတဲ့ဉာဏ်ဆိုတော့လူတိုင်းလူတိုင်းရဲ့သဏ္ဍာန်မှာမရှိနိုင်ဘူးလားရှိနိုင်ကိလေသာကိုမြင်တဲ့ဉာဏ်ကြတော့ဒီဉာဏ်ဒီမျက်လုံးလုံးနဲ့ကြည့်လို့ရပါမလားမရဘူးနာမရူပပရိစ္ဆေရဉာဏ်နဲ့ကြည့်မှရတာ။နည်းနည်းအဆင်းပြေသွားပြီ။ဟုတ်လား။ကာမလက္ခဏာသမာဓိဉာဏ်ဉာဏ်နဲ့နာမရူပပရိစ္ဆေရဉာဏ်ကပို့ပြီးတော့အဆင်းမမြင်ဘူးလားမြင့်။မြင့်တယ်။ဒါတော့အဆင်းပြေတဲ့ဉာဏ်နဲ့ကြည့်မှဟောဒီကိလေသာတရားရဲ့သဘာဝကိုသိရတာ။နော်။ဒါမှလို့ရှိရင်ဟာတို့အတိတ်ကာလတုန်းကဘယ်ကံကြောင့်ဒီဘဝမှာဒီလိုဖြစ်ရတာ။ဘယ်တတ်တယ်မလဲ။ကံကဒီလိုပဲဖြန့်တီးပေးလာတာကို။ဟောဒါနဲ့တင်လမ်းဆုံးနေတာပဲ။အဲ့ဒါမှလားအခုဉာဏ်ကိုဆင်းမြင့်ကြည့်လိုက်တဲ့အခါကျတော့ဩဒီကံလေးကဖြစ်နေတယ်ဆိုပေမဲ့လို့လည်းပဲသူ့လောက်ကကြိုးကန်နေတဲ့တရားတွေရှိပါသေးလားနော်သဘောမပေါက်ရဘူးလားပေါက်ရဘယ်လိုတွေလဲမေးရင်အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဥပါဒံဆိုတာတခြားလားဒိဋ္ဌိလားအဲ့ဒီတရားသုံးမျိုးကကြိုးကန်ထားတာဟုတ်ရလားဒီတော့ဟောဒီကံကဟောဒီနာယုတ်ဆိုတဲ့အကျိုးကိုဖြစ်စေတတ်တယ်ဆိုတာဟာသူသဘောတက်တက်နဲ့ဖြစ်စေတတ်တာဟုတ်ရလားသူခံရတရားခံတာဖြစ်ရရှာတာအဓိကကသူကြောင့်ဖြစ်တာမဟုတ်ဘူးဟုတ်တယ်မလား
တရားခံကတော့ဘယ်လိုလဲကံကံကြောင့်ဘယ်လိုဖြစ်တော့ဒုက္ခတရားခံဖြစ်နေတာကိုနော်ဒါပေမဲ့ဒုက္ခတရားခံအစစ်မဟုတ်ဘူးသူ့လောက်ကကြိုးကင်ထားတဲ့ပုံကိုယ်ဒီကမှာတရားခံအစစ်ဘယ်လိုလဲမေးတော့ကိလေသာတရားဘယ်နှပါလဲ3ပါကိလေသာတရား3ပါကိုပြောရင်ဉာဏ်ကိလေသာတွေလည်းပဲအကုန်လုံးအကျုံးဝင်သွားတယ်လို့မှတ်လိုက်ပေါ့နော်ကောင်းပြီဒီလိုဆိုတော့ဟောဒီကိလေသာတွေကဟောဒီကံပေါ်မှာဘယ်လိုကြိုးကင်ထားသလဲဆိုတာကိုတခါတစ်ဆင့်တက်ပြီးတော့လေလာသုံးသပ်ကြည့်ဖို့လိုတာပေါ့နော်ကဲကောင်းပြီဟောဒီဘုန်းကြီးတို့ပရိသတ်ဒီကနေ့ဆွေးကြပါစို့အလှူဒါနတစ်ခုပြုလုပ်မယ်ဟုတ်လားအလှူဒါနတစ်ခုပြုလုပ်မယ်သင်္ကန်းလှူမယ်ဆွမ်းလှူမယ်ကြောင်းလှူမယ်ဆေးလှူမယ်ဟုတ်လားလှူတာဒီတခြားကလှူတာလားစေတနာကလှူတာစေတနာကလှူတာနော်အများအမြင်မှာဥပြုကလှူတယ်ဥနီကလှူတယ်အတော်ဘလူတော်ဘွားကလှူတယ်ပြောရင်ပြောမှာပေါ့နော်ဒါပေမဲ့တကယ်တမ်းကျတော့ဥပ္ပယဝိနည်းဆိုတာဟာလည်းပဲပြညတ်တင်ထားတဲ့ဟောဒီပုံမသဏ္ဍာန်ကြီးပဲဒီလိုမလားဥပ္ပယကလှူတတ်တာလှူတတ်တာမဟုတ်ဘူးလှူခြင်းဆိုတဲ့အမူအရာဆောင်ရွက်ပေးရုံသာပေးလိုက်တာတကယ်လှူတဲ့စေရစစ်ကစေရနာတရားလေးပဲနော်စေရနာသာမရှိရင်ဥပ္ပယသည်လှူပါမလားဒီလိုဆိုတော့ဥပ္ပယကလှူတာလားစေရနာကလှူတာလားစေရနာကလှူတာနော်အပ္ပဆန်ရှိလို့လှူပါတယ်ဆိုပြရတော့လေပ္ပဆန်ရှိတိုင်းလည်းပဲအလှူဒါနဖြစ်ပါမလားဖြစ်ပါဘာပါမဖြစ်မလဲစေတနာပါမဖြစ်မှာဒီလိုဆိုတော့ပြည့်စုံစွာယေရနာကလည်းပဲတကယ်အလှူစိတ်ဟောရဲ့လားအလှူစိတ်ကဘလူပါလေစေတနာတရားလေနော်ဥပ္ပယဝိနည်းကလည်းလှူတဲ့ပုဂ္ဂိုလ်စိတ်မဟုတ်ဘူးပ္ပဆန်ကလည်းလှူပဲပြည့်စုံစိတ်မဟုတ်ဘူးတကယ်အဓိကစိတ်ကတခြားလားစေတနာလားဟုတ်တယ်စေတနာလေအဲ့ဒီစေတနာတွေဟောဒီနေရာမှာအလှူဒါနပါပဲကုသိုလ်တရားလေးပါပဲဟုတ်တယ်မလားအဲ့ဒီအလှူဒါနဆိုတဲ့နေရာမှာစေတနာကလေးကဥသိနေတော့စေတနာသည်အလှူရှင်စစ်အဲ့ဒီစေတနာကိုကံလို့ခေါ်တယ်နော်ကာယကံရှိတယ်ဝစီကံရှိတယ်မနောကံရှိတယ်ဘယ်နှပါလဲအဲ့ဒီလုံးပါတဲ့မှာကာယကံဆိုတာဟာလည်းပဲစေတနာကြောင့်ဖြစ်တဲ့ကံပဲနော်စဉ်းစားကြည့်နော်ဝစီကံဆိုတာလည်းဘယ်လိုကြောင့်ဖြစ်တဲ့ကံလဲစေတနာကြောင့်မဖြစ်တဲ့ကံပဲစေတနာမပါရင်ကာယကံလည်းမဖြစ်ဘူးဝစီကံလည်းမဖြစ်ဘူးနော်အာသဘာတော့ပါအာယုဘငင်မှာပါဇက်ကပြောတယ်စေတနာမပါရင်ပြောပါမလားဒီတော့ဝစီကံဆိုတာလည်းဘယ်လိုကြောင့်ဖြစ်တော့စေတနာကြောင့်ဖြစ်တာပဲအလက်ကနေပြီးတော့ထုံပင်းနေတယ်ကံပင်းနေတယ်လူတန်းနေတယ်အမှုရာတွေဆောင်ရွက်နေတယ်ဒါလည်းပဲစေတနာမပါရင်ဖြစ်ကုန်မဖြစ်ဘူးဟုတ်တယ်မလားစေတနာမပါရင်ဒီလက်တွေဘာမှအလုံးလုံးလို့မရဘူးနော်အဲ့ဒါကြောင့်မလို့ကာယကံဝစီကံမနောကံသုံးမျိုးထဲမှာလည်းပဲတကယ်အလှူရှင်စိတ်ဒီဘာကံလဲအကျိုးပေးမှာကဘယ်ကံကအကျိုးပေးမှာလဲအဲ့ဒီစေတနာဆိုတဲ့မနောကံကအကျိုးပေးတာဒီလိုမဟုတ်လားမနောကံကအကျိုးပေးတာစေတနာကအကျိုးပေးတာနော်ဟောပြီအဲ့ဒီစေတနာလေးနဲ့လှူတဲ့အခါကျတော့အဲ့ဒီစေတနာကလေးအပေါ်မှာနော်အပေါင်းဖို့အပေါင်းသိမ်းလုပ်နေတာဘယ်သူတွေလဲလို့စဉ်းစားကြည့်ဖို့လိုတယ်ဟုတ်ရလားစေတနာကလေးကတော့လှူနေပါပြီလှူခြင်းနဲ့စေတနာလေးပေါ်နေပါပြီဒါပေမဲ့အဲ့ဒီလှူခြင်းနဲ့စေတနာကလေးဒီဂုံလှူခြင်းလို့လှူတာလားနောက်ပက္ခသနာလှူခြင်းလို့လှူတာလားရှင်ပေါ်ခြင်းလို့လှူတာလားကုသိုလ်ရခြင်းလို့လှူတာလားအာလူချမ်းသာနာချမ်းသာရခြင်းလို့လှူခြင်းတာလားအနိဗ္ဗာန်ချမ်းသာလှူခြင်းလို့လှူတာလားအမျိုးမျိုးသောပုံစံလေးတွေမရှိဘူးလားရှိလှူတာကတော့တစ်မျိုးတည်းပဲသူ့နောက်မှာခြံရံနေတဲ့ခြံရံတွေကအများကြီးဟုတ်ရလားအများကြီးပဲရှိတယ်။အဲဒီလိုအများကြီးပဲရှိတယ်ဆိုတဲ့အခါကျတော့ကဲဟောဒီမှာစေတနာကလေးလှူဒါန်းတဲ့နေရာမှာဒီနေ့ငါးပါးလှူအောင်မယ်။ဟုတ်လား။ဒါဖုန်းကြီးကြောင့်သွားအောင်မယ်ငါးပါးလှူမလို့၊ဆွမ်းလှူမလို့၊သင်္ကန်းလှူမလို့။အပြောအနေနဲ့ကတော့ပြောနိုင်တာပေါ့နော်။ငါဆိုတဲ့စကားနဲ့ပြောတာကတော့ကိစ္စမရှိပါဘူး။ဟုတ်လား။ဘာဖြစ်လို့လဲမေးတော့ပုဂ္ဂိုလ်တ attva ငါဆိုတာသူကပညာကိုပညာမပါဘဲနဲ့လောကမှာစကားပြောလို့မရဘူးလေ။နော်ဒါရုပ်ပဲဝေဒနာပဲစေတနာပဲဒါတွေနဲ့စကားပေါင်းပြောရင်အမှန်မရောက်ဘူးဟုတ်လားအဲ့ဒါဓမ္မကိုလည်းမကွယ်စေနဲ့ဆိုသည်အာလျောစွာလောကကိုလည်းပယ်လို့ရပါမလားမရဘူးနော်လောကကိုလည်းပယ်လို့မရဘူးလောကပယ်လို့မရဘူးဆိုတာပညာတင်ထားတဲ့ဟာတွေကိုတော့မပယ်နဲ့နော်အမေဆိုတဲ့စကားဖေဆိုတဲ့စကားတော့ပယ်လို့မရဘူးဟုတ်လားအမေဖေပြောက်သွားရင်အကုန်လုံးလောကကြီးမှာအကုသိုလ်တရားတွေဖြစ်ကုန်လိမ့်မယ်ဟုတ်လားအဲကြောင့်မလို့ပြညတ်တင်ထားတာကတော့သူ့တိုင်းသုံးလို့ရတယ်သူ့တိုင်းအဲသုံးဆွဲလို့ရတယ်သူ့တိုင်းပြောလို့ရပါတယ်နော်ပြီးတော့ခဏငါးပါးလှူအောင်မယ်ဒါကိစ္စမရှိဘူးသို့တော့
အလုရှိရငါပဲငါလူတာပဲဆိုတော့ငါဆိုတဲ့ဆွဲကြည့်ရှိနေမယ်ဆိုရင်ဟောဒီစေရနာအပေါ်မှာတခြားနဲ့သွားဆိုရလားငါနဲ့သွားဆိုရငါနဲ့သွားဆိုလိုက်ပြီစေရနာအပေါ်မှာငါနဲ့သွားဆိုလိုက်တာဒီပင်လည်းရင်စေရနာကိုနန္ဒစေရနာသာတခြားလားနန္ဒရားလေးလားနန္ဒရားကိုနန္ဒရားမှသိလို့လားမသိလို့လားနန္ဒရားမှမသိတာဒီတခြားလားဝိဇ္ဇာလားဟောဒီလိုဆိုတော့နန္ဒရားကိုနန္ဒရားမှမသိဘူးနန္ဒရားကလေးကိုနန္ဒရားကလေးပါပဲလို့စိတ်ကလေးနဲ့ဉာဏ်ကလေးနဲ့သုံးသပ်ပြီးတော့မလှူဘူးဆိုရင်ငါလှူတယ်ဆိုတာရောက်လာတာပဲဟုတ်ရလားငါလှူတယ်ဆိုတာတခြားလားပုဂ္ဂိုလ်တ ত্ত্ব ဘာကလှူတာလားပုဂ္ဂိုလ်တ ত্ত্ব ဘာလှူတယ်ဆိုတာတခြားလားအမှန်မမြင်လို့လားဘယ်ပေါ်မှာအမှန်မမြင်တာလဲစေရနာဆိုတဲ့နန္ဒရားကလေးပေါ်မှာအမှန်မမြင်တာပဲအမှန်မမြင်တာပါတော့ဩဒီလိုဆိုရင်ငါလှူတယ်ဩဒီနေ့လှူတာဒီယုတ်တရားနန္ဒရားပဲအလှကပုဂ္ဂိုလ်ဆိုတာလေယုတ်တရားနန္ဒရားပဲဟုတ်လားလူဝယ်ပစ္စည်းလေးကတော့ယုတ်တရားလေးပါပဲအဲဒီလိုသဘောပေါက်အောင်မကြည့်ပဲနဲ့မြန်ဒီတိုင်းရမ်းပြီးတော့လှူလိုက်မယ်ဆိုလို့ရှိရင်ဘလို့အချုံနေတော့အလှပဲအလှကံယုတ်နှိမ့်နံလူရန်ဝတ္ထုယုတ်စုပြောရတယ်မလားပါတယ်လေအလှပဲအလှကံယုတ်နှိမ့်နံလူရန်ဝတ္ထုယုတ်စုအဖာမသိအောင်ရှုနော်အဲ့ဒီလိုရှုပြီးတော့မှလှူရင်တခြားလားအမှန်သိပြီးလှူတာလားအလှူတဲ့ပုဂ္ဂိုလ်ကလည်းယုံနံအလှူကပုဂ္ဂိုလ်ကလည်းယုံနံဉာဏ်ကလေးနဲ့စိုက်ကြည့်လိုက်တယ်နော်အလှူပဲပစ္စည်းကလေးကတော့ဗာလေးတော့ယုတ်တရားကလေးဟောဉာဏ်ကလေးနဲ့စိုက်ကြည့်လိုက်တယ်မသိဘူးလားသိသွားအဲ့ဒီလိုသိအောင်လှူမယ်ဆိုလို့ရှိရင်ဒီနေရာမှာဝိဇ္ဇာပါပါမလားအမပါဘူးနော်အဝိဇ္ဇာမပါဘူးဒီလိုမှမဟုတ်ဘဲနဲ့ငါလူတယ်ကွာဆိုရင်ဘယ်နည်းဘယ်လိုပါသွားမလဲဘယ်လိုအောင်ချုပ်ထားတော့ဟောရိကံပေါ်မှာဘယ်လိုအောင်ချုပ်ထားလဲအဝိဇ္ဇာကိုချုပ်ထားတာနော်အော်ငါလူတာမဟုတ်ဘူးနော်မလူခင်မှာမိမိရဲ့တဏ္ဍာန်ကိုမိမိရဲ့ခန္ဓာကိုညာကလေးနဲ့ကြည့်လိုက်တော့အော်လူကျင်တာကစေတနာစေတနာသရကနန္တရားလူမှုဆိုတဲ့မူရာကလေးကိုဆောင်ရွက်ပေးနေတာကယုတ်တရားလေးပါပဲလို့ခွင်တော်ပြိတ္တတွေဒီတော့ကလေးအာယုံဆက်ရတာဘလောက်မှတန်းဘလောက်မှအပန်းမကြီးဘူးဟုတ်တယ်မလားအပန်းကြီးတဲ့မြတ်ချင်းလားခဏကလေးပဲအာယုံဆက်လိုက်နော်ဘာပေါ်လာမလဲဉာဏ်ပေါ်လာမှာပေါ့ဟုတ်လားလှုံမလို့ပြင်လိုက်ပြီဆိုကြတော့မျိုးလုံးလေးမှိတ်ပြီးတော့ခန္ဓာကိုစဉ်းစားလိုက်တယ်အော်အခုလှုံမဲ့သဘာဝတရားလေးကစေတနာလေးပဲစေတနာသရဏံတရားလေးပါလားလှုံမဲ့သဘာဝအမူအရာလေးကယုတ်တရားလေးပါလားဒီလောက်ကလေးဆင်ရှင်နှလုံးသွင်းလိုက်ရတာဘုန်းကြီးတို့ပြိတ္တတိဝန်လေးနဲ့မျိုးလူများချင်းလားမချင်းနဲ့နော်တောင်ကြည့်တယ်လူများချင်းလားမချင်းနဲ့အဲ့ဒီလောက်ကလေးတော့လုံးနိုင်မလို့လူတယ်အဲ့ဒီလောက်ကလေးမှမလုံးနိုင်မနဲ့ကလေးငါလူတယ်ကွာဆိုရင်ဘယ်လိုချုပ်သွားတော့ကံပေါ်မှာဘယ်လိုချုပ်သွားတော့အဝိဇ္ဇာကိုချုပ်သွားတယ်အဝိဇ္ဇာကိုချုပ်ရင်ဟောဒီအဝိဇ္ဇာဒီပါတိစာတော့သမုဒိယသစ္စာနံပါတ်၄ကွယ်မှာသမုဒိယသစ္စာလို့ပြရတယ်နော်အဝိဇ္ဇာသမုဒိယသစ္စာဖြစ်တဲ့အတွက်သူအောင်ချုပ်တဲ့ကံဒီပါသစ္စာသမုဒိယသစ္စာပဲကံဒီပါသစ္စာလည်းသမုဒိယသစ္စာပဲမို့လားအဝိဇ္ဇာပစ္စယသင်္ခါရလေသင်္ခါရပါသစ္စာတော့အဲသမုဒိယသစ္စာပဲနံပါတ်၄ကွယ်ထဲမှာဟုတ်တယ်မို့လားသူကမှသမုဒိယသစ္စာပဲဆိုရင်ခန္ဓာ၅ပါးယုံတာမရဘူးလားရပါသစ္စာရမှာလေအဲဒုက္ခသစ္စာရသွားမှာပဲနော်အာဒုက္ခသစ္စာရတယ်ဆိုတာကဘုန်းကြီးတို့ပြိတ္တတိအဲလူဘုံနာဘောဗျမလူဘုံနာဘောဗျမဘုံလည်းဖြစ်ခြင်းဖြစ်မယ်ငရေတိစ္ဆာပိတာဆိုတဲ့ကလည်းဖြစ်ခြင်းဖြစ်မယ်အာကိစ္စမရှိဘူးတို့လူချမ်းသာရရင်တော်ပြီနတ်ချမ်းသာရရင်တော်ပြီလို့ဒီလိုနဲ့တွေးခြင်းတွေးမှာပေါ့ဒါပေမဲ့လူချမ်းသာဆိုတာလည်းဘာသစ္စာတော့နတ်ချမ်းသာဆိုတာလည်းဒုက္ခသစ္စာပဲဒီလိုမဟုတ်လားလောကအနေနဲ့ပြောရင်တော့လူချမ်းသာမဲ့เสียရပေါ့နော်မဲလဲမဲနေကြတာကိုလက်ချမ်းသာလဲမဲเสียပါပဲမဲမဲခုလားမဲနေလားလောကအနေနဲ့ပြောရင်မဲเสียပဲသစ္စာလေးမြင်နေကြည့်လိုက်တော့လူချမ်းသာလက်ချမ်းသာဘာသစ္စာတော့ဒုက္ခဆိုကြတဲ့ကိုကမဲเสียလားယုံမုန်းကြီးငွေเสียလားလူချင်းเสียကောင်းတာလားလူချင်းเสียမကောင်းတဲ့အရာလားလူချင်းเสียမကောင်းတဲ့အရာဘာသစ္စာမလို့လဲဒုက္ခသစ္စာမလို့ဒီလိုမဟုတ်လားဒီတော့အရိယာမောတော်ကောင်းတွေကဘယ်တော့မှဒုက္ခသစ္စာရောက်အောင်လုပ်ကိုမလုပ်ဘူးသူတို့ကနော်ဘုန်းကြီးတို့သ
ပရိသတ်တွေကသာလူချမ်းသာနဲ့ချမ်းသာရရပါလို့ဤဆိုတဲ့ဆန္ဒနဲ့လှုပ်ရှင်လုပ်မယ်။အရိယာအပေါင်းတော်ကောင်းတွေကဘယ်တော့မှဒီလိုမလုပ်ဘူး။ဘာဖြစ်လို့မလုပ်သလဲ။လူချမ်းသာဗာဒိစာမလို့လဲ။နတ်ချမ်းသာလဲ။ဒုက္ခသစ္စာပဲ။ဒီလိုတော့ဒုက္ခသစ္စာပဲတော့သူဒီချမ်းသာစေဟောရလား။ချမ်းသာစေဒီတခြားလားနိဗ္ဗာန်။နိဗ္ဗာန်ကမှချမ်းသာစေဒီလိုမလား။နိဗ္ဗာန်ကမှချမ်းသာစေ။အဝိဇ္ဇာကိုချုပ်တဲ့ကံဒီအဝိဇ္ဇာကဗာဒိစာသောချောတဲ့ကံကဗာဒိသသမုဒိယသစ္စာဆိုရင်និရောဓသစ္စာတဲ့နိဗ္ဗာန်ကျိုးပေးမှာလားဒုက္ခသစ္စာကျိုးပေးမှာဒုက္ခသစ္စာကျိုးပေးမှာသိကြတယ်ဒီလိုမလားအေးအဲ့ဒီလိုဒုက္ခသစ္စာကျိုးပေးမယ်ဆိုရင်ခန္ဓာ၅ပါးကျိုးပေးမယ်ဆိုရင်အဲ့ဒီခန္ဓာ၅ပါးဒီတခြားလား30ဓမ္မအတွဲမှာရှိနေတာလား30ဓမ္မအတွဲမှာပြန်ဖြစ်နေတာဒီတခြားလားသံသရာကျင်းနေတယ်ခေါ်တာလားအော်ရေထဲမှာမျောနေပြီနော်အပယ်လေးပါးသံသရာနဲ့ကျင်လည်ရတာကမြုပ်မျောလို့ခေါ်တယ်။ဟုတ်တယ်မလား။လူဘဝနာဘဝဒုက္ခိဘဝဖြစ်နေကျင်လည်ရတာကပေါ်မျောလို့ခေါ်တယ်။နော်။မြုပ်မျောလဲမျောတာပဲ။ပေါ်မျောလဲ။ခေါင်းကြီးခေါင်းကြီးတို့ပြိဿတွေဘာမျောကြိုက်တော့။အာတော်သေးတာပေါ့နော်။ဘာမျောမှမကြိုက်ဘူးဆိုတော့။ဟုတ်လား။ပေါ်မျောလေးရေပေါ်မှာကိုဖော့ပြီးတော့ပေါ်မျောလေးမျောဟိုကြည့်သေးကြည့်ဘေးဘေးဝင်ရရှုပ်ကနေကြည့်ပြီးသွားရပုံမကောင်းဘူးလားဗျာခင်ဗျာ။မကောင်းပါဘူးနော်။မျောတယ်ဆိုတဲ့ကောကောင်းပါမလားမျောရတကယ်တမ်းကျတော့မျောအောင်ကြိုးစားရမလားကောင်းမွန်ရအောင်ကြိုးစားရမလားကောင်းမွန်ရအောင်ကြိုးစားရမှာရေထဲမျောတယ်ဆိုပေမဲ့လည်းမတော်တဆမျောချင်မျောသွားနိုင်လေးတာဟုတ်တယ်မလားမျောတယ်ဆိုဘယ်ပုံရောက်သွားမှာလဲအပယ်လေးပုံရောက်သွားမှာကိုသိချရပါမလားကောင်းမွန်မရောမချင်းစိတ်မချရသေးဘူးဟုတ်ရဲ့လားရေထဲမျောနေတယ်ဆိုရင်တော့အခုပေါ်မျောပြီမဲ့တို့ကြအမျိုးရှင်မျိုးကောင်းမှစင်မချရသေးဘူးဟုတ်လားအခုငါတို့ဒီဘဝမှာတော့ပေါ်မျောလေးဟုတ်ပြီလို့မထင်နဲ့နော်ဟုတ်ပြီဆိုပြီးတော့တင့်တယ်မနေနဲ့ဝမ်းသာမနေနဲ့ဆိုကြနောက်ဘဝမှာမျိုးရှင်မျိုးကောင်းမှခင်ဗျားတို့ဟုတ်လားအကြောင်းမသိရင်လေကောင်းမှမရောမချင်းတော့စင်မချရသေးဘူးဟုတ်လားကံကိုခြေတော့မထောင်းမိမချင်းတော့စင်မချရသေးဘူးဟုတ်လားဒီတော့ဟောဒီနိဗ္ဗာန်ဆိုတဲ့သဘာဝနော်သောတပတ္တိမေမရသေးရင်တော့မှသုလာသောတာမဖြစ်ရင်ကိုပဲအော်ကံကိုခြေတော်ကလေးနဲ့မထောင်းမိဘူးလားထောင်းမိသွားလားထောင်းမိသွားတယ်အဲ့ဒီလိုဖြစ်အောင်ကြိုးစားရအောင်ပါအဲ့ဒီလိုဖြစ်အောင်ကြိုးစားကြတော့မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ပရိသတ်တွေဟောဒီကံပြုတ်လို့တဲ့နေရာမှာအရေးမကြီးဘူးလားကြီးလားအင်မတန်ရေးကြီးပါတယ်ကံရခန်းကဏ္ဍအင်မတန်ရေးကြီးပါတယ်နော်အဝိဇ္ဇာသာအချုပ်မယ်ဆိုရင်ဗာဒိစာနဲ့တွေ့မှလည်းဟောပြီဗာဒိစာရမှလည်းဟုတ်ပြီနော်သမုဒိယသစ္စာကနေဒုက္ခသစ္စာဖြစ်မယ်ဆိုရင်တော့မြုံမျောနဲ့ပေါ်မျောတမျောမျောပဲမျောတော့မျောပါပဲကောင်းမှရောက်ပါမယ်ကောင်းမှရောက်ချင်ပါတယ်ဆိုတော့ဒီဝိဇ္ဇာကနေဘာဖြစ်အောင်လုပ်ရမှာလဲဉာဏ်လေးဖြစ်အောင်လုပ်ရမယ်ဝိဇ္ဇာဉာဏ်ဖြစ်အောင်လုပ်ရမယ်နော်ဝိဇ္ဇာဉာဏ်ဆိုတာမသိတဲ့သဘောလားသိတဲ့သဘောလားသိတဲ့သဘောလေးနဲ့လှူဟုတ်လားသိတဲ့သဘောလေးနဲ့လှူနော်အဲ့ဒီတော့မလိုခင်ကလေးမှာအပန်းမကြည့်ပါဘူးခေါင်းကြီးတို့ပြိတ္တတည်းခန္ဓာလေးကိုညံနေနဲ့စိုက်ကြည့်လိုက်။အော်လှူခြင်းနဲ့စေတနာလေးပေါ်နေတယ်။လှူခြင်းနဲ့စေတနာသရဏန္တရားလေးပဲ။ဏန္တရားသရဏဖြည်းဖြည်းပြတ်တတ်တဲ့သဘောရှိတာပါပဲ။ဆင်ခြင်ပေးလိုက်နော်။အော်လက်ကလေးနဲ့နှမ်းပြီးတော့လှူလိုက်တယ်ဆိုတော့အဲနှမ်းပြီးတော့လှူလိုက်တဲ့အမူအရာကလေးတွေတခြားသဘောလားယုံသဘောလေးလား။ခြားရတဲ့လက်ကလေးအပေါ်ကိုမြောက်သွားခြင်းသည်တခြားကတွန်းနေပေးလိုက်တယ်လား။ဝါရောဓာကတွန်းနေပေးလိုက်ကြိုင်လို့တယ်လို့ရနေတာဒီတခြားသဘောရှိလို့လားအမှားကံသဘောရှိလို့လားအမှားကံသဘောရှိလို့ဒီတော့ပထဝီရဲ့ဝါရောရဲ့ဥဆောင်နေတဲ့ကြံတဲ့ရုပ်တွေနဲ့ဖွဲ့စည်းထားတဲ့ရုပ်တရားကလေးကလှုပ်ခြင်းအမူအရာလေးကိုဆောင်ရွက်ပေးနေတာပဲဟောဒီလိုဆိုတော့အဝိဇ္ဇာကိုချုပ်တဲ့ကံဖြစ်အောင်မလားဘလို့ချုပ်တဲ့ကံတော့ဝိဇ္ဇာဆိုတဲ့ညာကိုချုပ်တဲ့ကံဖြစ်သွားပြီဒီလိုမလားဝိဇ္ဇာဆိုတဲ့ညာကိုချုပ်တဲ့ကံဖြစ်သွားပြီဆိုတော့ဝိဇ္ဇာဆိုတဲ့ဉာဏ်ဤဗာဒိစ္စာတော့မဂ္ဂသစ္စာမဂ္ဂသစ္စာဉာဏ်ဒီမဂ္ဂသစ္စာဖြစ်တဲ့ဉာဏ်နဲ့ရှင်နေတဲ့ဟောဒီစေရနာကလေးတွေလည်းပဲဘယ်ထဲမှာပါသွားမလဲမဂ္ဂသစ္စာလည်းပါသွားမှာပေါ့နော်မဂ္ဂင်၈ပါးနဲ့မပါပေမဲ့လို့နောက်လိုက်ဖြစ်နေတော့ပါသွားတာပဲဟုတ်တယ်မဟုတ်လားအဲ့ဒီတော့ဟောဒီကံတရားကလေးကဘာနဲ့တူတယ်ဆိုတော့နော်ညထဲမှာခြားရတဲ့လှေလိုပဲပေါ့နော်စီးတဲ့လူကအထက်ကိုဆန်းလှော်လို့ရှိရင်လှေပဲရောက်တော့ စီးတဲ့လူကအောက်ကိုစုံပြီးတော့လှော်သွားရင်ပဲရောက်တော့အောက်ကိုရောက်တော့မှာပဲလေဒီအထက်သွားမယ်အောက်သွားမယ်လို့သူ့မှာအဲ့ဒီလိုများရွေးချယ်ပိုင်ခွင့်ရှိရလားမရှိဘူးဘလူကရွေးချယ်သွားတာလဲစီးတဲ့လူလှော်တဲ့လူကရွေးချယ်သွားတာဟုတ်လားလှော်တဲ့လူနောက်ကဘလူပါသွားမှာလဲလေပါသွားမှာအဲ့ဒီလိုပဲဟောဒီကံဆိုတဲ့သဘောတရားကလေးကလည်းပဲသူ့ရဲ့အုတ်ချုပ်တဲ့သူ့ပေါ်မှာအုတ်ချုပ်နေတဲ့တရားတို့ရဲ့သဘောတည်းသူဆောင်ရွက်ပေးနေရတာပဲဟုတ်ရလားအဲ့ဒီတော့အဝိဇ္ဇာအုတ်ချုပ်မယ်ဆိုရင်ကံဒီပါတိစ္ဆာပါတိစ္ဆာကျိုးပေးမယ်အကဲရဲ့ဝိဇ္ဇာဉာဏ်လေးဥသိမယ်ဆိုလို့ရှိရင်ကံဒီပါတိစ္ဆာဖြစ်သွားမလဲမေဃတိစ္ဆာဖြစ်သွားမယ်ဘာကြောင့်တော့ဝိဇ္ဇာဉာဏ်ကမေဃတိစ္ဆာမို့လို့ဟုတ်လားဝိဇ္ဇာဉာဏ်ကမေဃတိစ္ဆာဆိုတော့ဟောကျိုးပေးတဲ့အခါကျတော့ကံကတော့ဘုန်းကြီးတို့နိဗ္ဗာန်ကျိုးမပေးနိုင်တာသိကြတယ်ဒီလိုမလားဉာဏ်လေးဥသိနေပြီဆိုတော့ကံကကျိုးပေးမှလားဉာဏ်ကကျိုးပေးတော့မလားဉာဏ်ကကျိုးပေးတော့မှာခွင့်တော့ပရိသတ်သမောပတ်တရားတော်ထဲမှာကြီးလိုက်တဲ့အခါကျတော့ဥပါရဏပစ္စယဘဝတဲ့နော်အဲ့ဒီဘဝမှာဘဝကဗရမျိုးပြတာလဲနှစ်မျိုးပြတာလဲဘာဘဝတွေလဲကာမဘဝရဲ့ဥပပတ္တိဘဝဆိုဗရမျိုးလဲဥပပတ္တိဘဝတရားကအကျိုးတရားကမ္မဘဝဆိုတာကအကြောင်းတရားခွဲမှတ်နော်ဥပပါတိဘဝကဘာလဲအကျိုးတရားကမ္မဘဝကအကြောင်းတရားအကျိုးတရားဖြစ်တဲ့ဥပပါတိဘဝကိုတဲ့နော်အကျိုးချင်းတူတဲ့နံပါတ်၄ခုထဲမှာသွားပေါင်းထည့်ထားတယ်ဇာတိဆိုတာအကျိုးတရားမဟုတ်လားဥပပါတိဘဝကလည်းဒါကြောင့်ဥပပါတိဘဝဘယ်ထဲသွားထည့်ထားလဲထည့်သွားတော့နံပါတ်၄ခုထည့်သွားလိုက်ဘလူကျန်လဲကမ္မဘဝကျန်နော်အရိကမ္မဘဝတိချာလာအကြောင်းဘဝလားဘယ်လိုကြောင့်ဖြစ်တဲ့ကံတော့ဥပါဒံကြောင့်ဖြစ်တဲ့ကံဥပါဒံဘယ်လိုကြောင့်ဖြစ်တော့အတ္တနာသည်အဝိဇ္ဇာအချုပ်မှုကင်းရင်လားဒီလိုတော့အဝိဇ္ဇာတဏှာဥပါဒံတရား၃မျိုးအုပ်ချုပ်နေတဲ့ကံအဲ့ဒီကံသည်ကမ္မဘဝရှင်းရလားအဝိဇ္ဇာတဏှာဥပါဒံ၃မျိုးအုပ်ချုပ်နေတဲ့ကံသည်ဘာလဲကမ္မဘဝလို့ခေါ်ပါတယ်အဲ့ဒီကမ္မဘဝတော်မှာမဟုတ်ဆရာတော်ဖရာကြီးကဒီတိုင်းအတ္တလူကြီးဝိုင်းထားတာလားအလဲကောင်းကမြင်းလေးချထားတာအလဲကောင်းကမြင်းလေးချထားသေးတာအဓိပ္ပာယ်လေးနဲ့ပေါ့နော်အဲ့ဒီလိုမြင်းလေးချအားပြီးတော့ဟောအပေါက်ကလေးနဲ့ဟပြီးတော့မထားဘူးလားထားလားထားပါတယ်နော်ဘယ်လိုအဓိပ္ပာယ်နဲ့အဲ့ဒီလိုဟထားတယ်လဲမေးရင်တဲ့အဝိဇ္ဇာတဏ္ဍာဒိဋ္ဌိအောင်ချုံမယ်ဆိုရင်တော့တဲ့ဟောဒီကံဒီတဲ့ကံအဖြစ်နဲ့သူမနေဘူးတဲ့ကမ္မဘဝဖြစ်ကိုဖြစ်မှာတဲ့ဟုတ်လားအဝိဇ္ဇာကိုချုပ်ရင်ဘာဖြစ်မလဲကမ္မဘဝတဏှာကိုချုပ်ရင်လည်းကမ္မဘဝဥပါဒါကိုချုပ်ရင်လည်းကမ္မဘဝဖြစ်ကိုဖြစ်နိုင်မယ်တဲ့ဟုတ်လားအကံရဲ့အဝိဇ္ဇာမောချုပ်ဖို့တဏှာမောချုပ်ဖို့ဒိဋ္ဌိမောချုပ်ပဲနဲ့ဒီဘဝမှာဉာဏ်ကလေးဥသိနေမယ်ဆိုရင်တော့ကမ္မဘဝမဖြစ်တော့ဘူးတဲ့ကံပဲဖြစ်တယ်တဲ့ကာယကံဝစီကံမနောကံလေးတော့မဖြစ်ဘူးလားဖြစ်သို့တော့ကမ္မဘဝဖြစ်သေးလားမဖြစ်တော့ဘူးဒီလိုဆိုတော့နော်ကမ္မဘဝကမ္မဘဝပြောပေမဲ့ဟောဒီနေရာမှာကမ္မဘဝအများတန်းဖြစ်နေတာလားမဟုတ်ဘူးတခါတည်းရန်ကမ္မလည်းဖြစ်တဲ့အခါရှိတယ်ဟုတ်လားအဝိဇ္ဇာတဏ္ဍဒိဋ္ဌိအုပ်ချုပ်ရင်ဘာလဲတော့ကမ္မဘဝဉာဏ်လေးဥသိနေရင်ကမ္မလည်းမျိုးရှိတယ်နော်ဩဇာတိကျိုးပေးတယ်ဆိုတာဘုန်းကြီးတို့ပရိသတ်တွေပါဠိရေးကြည့်လိုက်ကြစမ်းပါကံကြောင့်ဇာတိကျိုးပေးတာလို့ပြောတာလားဘဝကြောင့်ဇာတိကျိုးပေးတယ်လို့ပြောတာလားဘဝပစ္စယဇာတိတယ်ဒီလိုမလားဘဝပစ္စယဘဝတည်းဥသောအကြောင်းကြောင့်ဇာတိဖြစ်တယ်ဒီလိုပြောတာကိုဩအဲ့ဒီလိုပြောတော့အဲ့ဒီနေရာမှာယူရမယ့်ဘဝဒီဘာဘဝလဲမေးရင်ကမ္မဘဝဘာဘဝတော့ဒီလိုတော့ကမ္မသည်ကမ္မတသက်နဲ့ဇာတိကျိုးပေးမှလားကမ္မဘဝဖြစ်မှဇာတိကျိုးပေးမှလားကြံပြောမယ်နော်ကမ္မနေရာမှာကမ္မရယ်ကမ္မဘဝရယ်ဟောနှစ်မျိုးမပြဘူးလားပြပြထားတယ်ဇာတိဆိုတဲ့အကျိုးကိုဖြစ်စေတတ်တာဒီကမ္မကဖြစ်စေတယ်လားကမ္မဘဝကဖြစ်စေတာကမ္မဘဝကမှဇာတိဆိုတဲ့ပရိသတ်နေအကျိုးကိုဖြစ်စေတာဒီလိုမလားဘုန်းကြီးတို့သိညုံမှာကြတော့တစ်မျိုးပြောတယ်ဘောကမ္မရယ်ကမ္မပဋ္ဌာယ်တစ်မျိုးပြောတယ်နော်အဲ့ဒီလိုတစ်မျိုးပြောတယ်ကမ္မဖြစ်ရင်ကျုံမပရိသန္ဓေကျုံမပေးဘူးကမ္မပဋ္ဌာဖြစ်မှပရိသန္ဓေကျုံပေးတယ်ဒီလိုပြောတယ်သက္ကလောကကွဲတာအဓိပ္ပာယ်ချင်းကတော့အတူတူပဲပရိသတ်သမုပ္ပန်နည်းကြတော့ဘယ်လိုပြောမလဲကမ္မနဲ့ကမ္မဘဝကမ္မဆိုရင် ပရိသန်တွေကြုံပေးမလားကာမဘဝဆိုရင်ပရိသန်တွေကြုံပေးမယ်ဒီလိုမလားပရိသန်တွေကြုံပေးရင်ဇာတိဇာတိတွေပါသစ္စာဒီတော့ဇာတိဆိုတဲ့ဒုက္ခသစ္စာကြုံပေးတာဒီကာမကကြုံပေးတာလားကာမဘဝကကြုံပေးတာဟုတ်ပြီကာမဘဝကကြုံပေးတာဒီတော့ဟောဒီနေရာမှာဟောရကယဟောရကနံပါပဲလို့သိအောင်ကြိုးစားပြီးတော့မြန်လှူလိုက်တန်းလိုက်မယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကံပါလားကံမဘဝလားဘာဖြစ်သွားလဲကံမပဲဖြစ်သွားတယ်ကံမဘဝဖြစ်သေးလားကံမဘဝမဖြစ်ဟောရိဇာတိကြိုးပေးပါမလားဒုက္ခသစ္စာကြိုးပေးပါမလားဒုက္ခသစ္စာကြိုးမပေးဘူးဒီတော့ဒုက္ခကဏဘာမှမရှိဘူးအဲ့ဒါတော့မရှိတော့ကံကဒုက္ခသစ္စာကြိုးမပေးတော့ဘူးဆိုရင်နော်တို့ပေါ်မှာဥသိတဲ့ဉာဏ်ကဘယ်ကိုဥတည်နေမလဲနိဗ္ဗာန်စီကိုဥတည်နေမှာပဲဉာဏ်ဆိုတာတခြားလားမဲခင်လားနိဗ္ဗာန်ကိစ္စရိတိမဲခေါ်တယ်နိဗ္ဗာန်နိဗ္ဗာန်စီတော့ကိစ္စရိသွားတတ်ဤတိတ္တမထို့ကြောင့်မဲခေါ်မဲကမိတယ်ဆိုတော့ဉာဏ်ဆိုတဲ့မဲ့သည်တခြားကိုသွားနေတဲ့တရားလားနိဗ္ဗာန်ကိုသွားနေတဲ့တရားလားကံကနောက်ကလိုက်သွားရုံပဲဟုတ်ရဲ့လားဘုရားဥဆောင်သွားလဲဉာဏ်ကဥဆောင်သွားတော့ဒုက္ခသစ္စာစီဥဆောင်သွားတာလားနိဗ္ဗာန်စီဥဆောင်သွားတာလားနိဗ္ဗာန်စီဥဆောင်သွားတာဒီလိုဆိုတော့နိဗ္ဗာန်ရအောင်လှုပ်ကြပါလေဆိုရင်မသိပဲလှုပ်ရမလားသိပြီသူကအဝိဇ္ဇာနဲ့လှုပ်ရမလားဝိဇ္ဇာနဲ့လှုပ်ရမလားဝိဇ္ဇာနဲ့လှုပ်ဒီလိုမလားကျေနောက်တခါကျတော့ဟောဒီကံအပေါ်မှာတဏှာတရားကလေးကလည်းမဟုတ်ချုပ်ဘူးလားအုပ်ချုပ်ထားလားအုပ်ချုပ်ထားတာပဲနော်အုပ်ချုပ်ထားတာပဲတဏှာတရားကလေးကအုပ်ချုပ်ထားတော့ဘယ်လိုအုပ်ချုပ်သလဲဆိုရင်မိမိတို့ကလောကနေထုတ်ပြောတာကနိဗ္ဗာန်ရရပါလို့ဤစိတ်ထဲကနေပြီးတော့တောင်းတနေတာကလူချမ်းသာလက်ချမ်းသာဒီလိုမဟုတ်လားဆုတောင်းကအဓိကလားတောင်းတမှုကအဓိကလားဆုတောင်းကဒါကရရပါလို့ဤဒီစုံတရားစီကနေတောင်းယူတာဒီလိုမဟုတ်လားဒီစုံတရားစီကနေတောင်းယူတာဒီဆုတောင်းဟုတ်တယ်မဟုတ်လားဘာဖြစ်ရပါလို့ဤလို့ပထနာမှုပြုလိုက်တာဒီဒါတောင်းတသူတောင်းနဲ့တောင်းလာတာမတူဘူးနော်အဲ့ဒါလည်းမတူဘူးဆိုတော့လောကနေပြီးတော့နိဗ္ဗာန်ရရပါလို့ဤလိုထုတ်ပြီးသူတောင်းတယ်စိတ်ထက်ကနေပြီးတော့ကတ်ပြီးတော့နေလိုက်တာကလူချမ်းသာရရပါလို့ဤလက်ချမ်းသာရရပါလို့ဤဟုတ်ရဲ့လားလူချမ်းသာလက်ချမ်းသာလိုချင်တဲ့တောင်းတမှုလေမိမိတို့ရဲ့တဏ္ဍာမှာကိန်းနေပြီဆိုရင်အဲ့ဒီတောင်းတာကတခြားနဲ့တောင်းတာလားတဏှာနဲ့တောင်းတာဒီလိုတော့အဲ့ဒီတောင်းတမှုလေနဲ့များကုသိုလ်ပြုမယ်ဆိုရင်ဘလို့ချုပ်တဲ့ကံတွေဖြစ်နေတော့တဏှာကိုချုပ်တဲ့ကံတွေဖြစ်နေတာပေါ့ဘလို့ချုပ်တဲ့ကံတဏှာကိုချုပ်တဲ့ကံတွေဖြစ်နေတာနော်အဲ့ဒီတော့လူချမ်းသာလူချင်းပါကြီးဆိုလဲတဏှာကိုချုပ်တာပဲလက်ချမ်းသာလူချင်းပါကြီးဆိုလဲတဏှာကိုချုပ်တာပဲကျမ်းမာချမ်းသာရပါလို့ကြီးဆိုလဲတဏှာကိုချုပ်ရတာပဲအောစီဘောဇာလလာပါဒုတိယပါလို့ကြီးဆိုတာလဲတဏှာကိုချုပ်တာပဲတဏှာကိုချုပ်မယ်ဆိုလို့ချင်းဟောဒီကံလေးဒီသူကြီးတဲ့ကဒုက္ခသစ္စာကိုအကျိုးပေးဖို့ရစိတ်ကူးမထားပေမဲ့ဟောတဏှာကိုကြောက်ထားလိုက်တဲ့အခါကျတော့တဏှာရဲ့အလိုကြဒုက္ခသစ္စာကျိုးမပေးဘူးလားပေးမှာလားတဏှာဒီဘာသစ္စာတော့တဏှာကြောင့်ဖြစ်ပေါ်လာတဲ့ဟောရိကံကလည်းဘာသစ္စာတော့ဒုက္ခသမုဒယသစ္စာဖြစ်ပြီဆိုမှတော့သူကဘာသစ္စာဖြစ်ရမှာလဲဒုက္ခသစ္စာဖြစ်ရမှာပဲဒီလိုမလားအဲဒီတော့ဘုန်းတော်ပရိသတ်တွေကကုသိုလ်ကောင်းမှုပြုမယ်ဆိုလို့ရှိရင်မိမိတို့ရဲ့ယင်ထဲမှာကိန်းနေတဲ့တဏှာရဲ့အလိုဆန္ဒကလေးတွေမပေါ်အောင်မကာကွယ်ရဘူးလားကာကွယ်ရကာကွယ်ရမှာပဲဒီလိုမလားဘာနဲ့ကာကွယ်မလဲလို့မေးတော့ညံနဲ့ပဲကာကွယ်ရမှာပဲဘာနဲ့ကာကွယ်ရမလဲညံနဲ့ပဲကာကွယ်နော်အဲဒီလိုညံလေးနဲ့ကာကွယ်လိုက်တဲ့အခါကျတော့ဟောမိမိတို့ရထားတဲ့ခန္ဓာသည်ညံကလေးနဲ့စိုက်ကြည့်လိုက်တဲ့အခါမှာယုတ်တရားကလည်းဘာသစ္စာဖြစ်ပြဒုက္ခသစ္စာနန္တရားကလည်းဘာသစ္စာသူလည်းဖြစ်ဖြစ်ဒုက္ခသစ္စာတွေကြီးပဲဟုတ်လား။အော်မိမိခန္ဓာကမှဒုက္ခသစ္စာပါဆိုရင်နောင်ရမယ်ခန္ဓာကကောလူချမ်းသာရလဲဘာသစ္စာလဲ။လူချမ်းသာရလဲဒုက္ခသစ္စာပဲပြန်ရမှာပဲ။ဒီဒုက္ခသစ္စာကြီးကိုဖြင့်မလိုချင်တော့ပါဘူး။ဒီလိုမလား။မလိုချင်တော့ပါဘူး။ယုံပါတယ်မုန်းပါတယ်ငြင်းငွေ့ပါတယ်ဆိုတော့စင်တာလေးမกินဘူးလားกินတော့။စင်တာกินသွားရင်လောဘกินသွားရင်အာလောဘဖြစ်သွားတယ်။စိတ်ထဲမှာလေလောဘကင်းသွားရင်မဖြစ်သွားတော့အလောဘဖြစ်သွားပြီအဲ့ဒီလိုမိမိရဲ့စိတ်ထဲမှာညံကလေးနဲ့ရှင်းမှတ်လိုက်ပြီးတော့စဉ္ညာနှလုံးသွင်းလိုက်ပြီးတော့နော် ဟောဒီတဏှာဆိုတဲ့သဘာဝတရားကလေးငြိမ့်တော့အခိုက်တန်အဖြစ်မဲ့ဖြစ်ဖြစ်ငြိမ့်တော့နော်ညာကလေးနဲ့စိုက်ကြည့်ပြီးတော့လှူဒါန်းလိုက်မယ်ဆိုရင်ဩတရားဥသိသွားတာလားညာဥသိသွားတာလားညာဥသိသွားတာအဲ့ဒီညာကလေးဥသိသွားမယ်ဆိုရင်ဟောဒီကံဒီသမုဒိယသစ္စာနဲ့ပါသွားတာလားမေဃသစ္စာနဲ့ပါသွားတာမေဃသစ္စာနဲ့ပါသွားရင်ဒုက္ခသစ္စာကျုပ်ပြီးမှလားနိရောဓသစ္စာကျုပ်ပြီးမှလားนิโรธทิสสาสีကိုဥတည်သွားပါလိမ့်မယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မို့လို့ကိုယ်တော်ပြုတဲ့နေရာမှာတဏှာဆိုတဲ့သဘောတရားကလေးကိဋ္တာတရားကလေးမပါအောင်လည်းပဲမကြိုးစားရဘူးလားကြိုးစားရတယ်နောက်တကနောက်တစ်မျိုးကတခြားလားဒိဋ္ဌိလားဒိဋ္ဌိဆိုတဲ့ကိဋ္တာဒီလိုမဟုတ်လားဒိဋ္ဌိဆိုတဲ့ကိဋ္တာဒီတဲ့ကိဋ္တာ3မျိုးရှိတယ်ဘယ်လိုမျိုးလဲအဲသူရဲ့ခွဲကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒိဋ္ဌိဘောင်62ပါးရှိတယ်လို့ပြောတာပေါ့နော်အကျဉ်းချုပ်လိုက်တော့ဘယ်နှပါးလဲဘယ်သူတွေပါလဲသက္ကာယဒိဋ္ဌိရယ်သတ္တရဒိဋ္ဌိရယ်ဥစ္စေတဒိဋ္ဌိရယ်ဘယ်နှမျိုးလဲအဲ့ဒီ3မျိုးထဲမှာတဲ့နော်ပုဂ္ဂိုလ်သတ္တဝါ၅လို့ယူရသည်ဘာဒိဋ္ဌိတော့သက္ကာယဒိဋ္ဌိနော်ပုဂ္ဂိုလ်သတ္တဝါ၅လို့ယူရသည်သက္ကာယဒိဋ္ဌိလူဖြစ်ရပါလို့နတ်ဖြစ်ရပါလို့ဤလူကျင်နာကတဏှာလူတွေနဲ့တည်းအပေါ်မှာအာယုံပြုတ်လိုက်တာကဒိဋ္ဌိဟုတ်ရဲ့လားခွဲလို့မရဘူးနော်လူကျင်တာကဘာတော့လူချမ်းသာနတ်ချမ်းသာလူကျင်တာကတဏလူတွေပဲနတ်ပဲဆိုတော့လူတ attva နတ် attva လူကောင်းတတ်ကောင်းကိုအာယုံပြုတ်ပြီးတော့အာယုံပြုတ်လိုက်တာကတခြားလားဒိဋ္ဌိအဲလူပဲနတ်ပဲလို့အာယုံပြုတ်လိုက်တဲ့အတွက်အဲ့ဒီဒိဋ္ဌိကဘာဒိဋ္ဌိတော့သက္ကာယဒိဋ္ဌိဒီလိုမဟုတ်လားအဲဒီလိုတော့လူဖြစ်ရပါလို့နတ်ဖြစ်ရပါလို့ဤလူချမ်းသာနတ်ချမ်းသာရရပါလို့ဤဆိုတဲ့အထက်မှာဒိဋ္ဌိကိဋ္တာမပါဘူးလားပါဒိဋ္ဌိကိဋ္တာပါသေးတဲ့ဟောရိကံဒီတခြားဥသိတဲ့ကံလားဒိဋ္ဌိဥသိတဲ့ကံလားဒိဋ္ဌိကဘာသစ္စာသမုဒိယသစ္စာသူဥသိတဲ့ကံကလည်းဘာသစ္စာသမုဒိယသစ္စာဖြစ်သွားတာပဲသူတို့ကသမုဒိယသစ္စာဖြစ်သွားရင်ရလာမယ်ကြိုးတရားဘာသစ္စာရမှာလဲဒုက္ခသစ္စာရမှာပေါ့ဒီလိုမဟုတ်လားဒီလိုတော့ဒုက္ခသစ္စာမရစေခြင်းပါဘူးဆိုရင်ဟောဒီကံပေါ်မှာဒိဋ္ဌိဆိုတဲ့ကိလေသာဥမစီးစေနေ။ဟောရလား။ဥမစီးစေနေဆိုတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်ကိုမမြင်စေနဲ့။နော်။တခြားကလှူနေတာလား၊ယုံနာကလှူနေတာလား။ယုံနာကလှူနေတာ။နော်။ယုံနာတရားယုံသဘောနဲ့သဘောအဲ့ဒီယုံနာတရားပေါင်းစပ်ပြီးတော့လှူခြင်းဆိုတဲ့အမူအရာကိုဆောင်ရွက်ပေးနေတာပဲ။ဟုတ်လား။ဒီဓမ္မကတဆင့်တက်ပြီးတော့မိမိတို့ကစင်ရနှလုံးသွင်းလိုက်မယ်ဆိုရုပ်တရားကလည်းဖြစ်ပြီးမဖြစ်တတ်တော့ဗာဒိစာတော့ဖြစ်ပေါ်လာတဲ့စေတနာကလေးကလည်းနန္တရားလေးပဲဖြစ်ပြီးမဖြစ်တတ်တော့ဖြစ်ပြဗာဒိစာတော့ဒုက္ခသစ္စာပါပဲဒုက္ခသစ္စာပါပဲဆိုတော့ဝိပဿနာဉာဏ်လေးမပါဘူးလားပါသွားပြီဒိဋ္ဌိကိတ္တလေးမစင်ဘူးလားစင်သွားလားစင်သွားပြီအဲဒီရုပ်တရားနန္တရားကလေးတွေဖြစ်ပြီးပြတ်တတ်တဲ့သဘောပါပဲဆိုတော့ခိုင်ခက်တည်မြဲတဲ့သဘောစီကိုစိတ်ရောက်သေးရလားထိုင်ကားဒီမြေတာပါရှိတော့အာမမရှိဘူးယုတ်တရားကလည်းဖြည်းဖြည်းပြတ်တာပဲနတ်တရားကလည်းဖြည်းဖြည်းပြတ်တာပဲအောက်ပြန်ပြည့်စည်နေတဲ့သဘောတရားတွေပါပဲ၆ကပ်ပြည့်စည်နေတဲ့သဘောတရားတွေပါပဲဆိုတော့ဩသက္ကာယဒိဋ္ဌိအပြင်သတ္တရဒိဋ္ဌိကလေးကောမစင်မလားစင်သွားလားစင်သွားတာပဲဒီလိုမဟုတ်လားအဲဆက်ပြီးတော့ကြည်လိုက်တဲ့အခါမှာယုတ်တရားပြတ်သွားပြီမဲ့လို့လည်းပဲဒီတိုင်းရပ်သွားတယ်လားနောက်တစ်ခုစာထုတ်ဝင်လာတာလားနန္ဒရားပြတ်သွားပြီမဲ့လေဒီတိုင်းရက်သွားတာလားနောက်တစ်ခုစားလို့ဝင်လာတာလားအကြောင်းကျဆက်သမှုကင်းရလားမကင်းပါဘူးဆိုတော့ပြတ်တဲ့တောက်တဲ့ဆဲတဲ့သဘောတွေပေါ်သေးရလားပြတ်တဲ့တောက်တဲ့ဆဲတဲ့လို့ယူတာကဘာဒိဋ္ဌိပြတ်တဲ့တောက်တဲ့ဆဲတဲ့သဘောမရှိပါဘူးအကြောင်းကျဆက်သွင်းနေတာပါပဲလို့သိလိုက်တော့ဘာဒိဋ္ဌိဆင်သွားတော့ဩဇိတာဒိဋ္ဌိဆင်ဒိဋ္ဌိမလိုမျိုးဆင်တော့တခြားကြောင့်လားအမှန်မြင်လို့လားပြန်ပြောမယ်နော်အော်မိမိခန္ဓာကိုယ်ကလေးကိုကြည့်လိုက်တာနဲ့တပြိုင်တည်းညာကလေးနဲ့စိုက်ပြီးတော့ကြည့်လိုက်တာနဲ့တပြိုင်တည်းနော်အငါလှူတာမဟုတ်ဘူးပုဂ္ဂိုလ်တ attva ကလှူတာမဟုတ်ဘူးယောက်ျားမိမမဟုတ်ဘူးဟောတာယုတ်တရားဟောတာနန္တရားဖြစ်ပေါ်လာတဲ့စေရနာလေးကတခြားလားနန္တရားလားလူချင်းမူရာဆောင်ရွက်နေတာတခြားတရားလားယုတ်တရားလားဟောတာယုတ်တရားနန္တရားကလေးတွေဖြစ်နေတာပဲဆိုတော့အမှန်မမြင်ဘူးလားမြင်သွားလားပုဂ္ဂိုလ်တ attva မြင်မပြောက်ဘူးလားပြောက်ပုဂ္ဂိုလ်တ attva မြင်ပြောက်သွားရင်ဗာဒိဋ္ဌိစေလုံးပုဂ္ဂိုလ်တ attva လှူတယ်ဆိုရင်ဗာဒိဋ္ဌိဖြစ်ဒါပုဂ္ဂိုလ်တ attva လှူတာမဟုတ်ဘူးပုဂ္ဂိုလ်တ attva က လှူတာလှူတဲ့လူကိုဆောင်ရွက်တာမဟုတ်ဘူးယုတ်တရားနဲ့တရားကဆောင်ရွက်နေတာပါပဲဆိုတော့ဗာဒိတိဆင်းသွားတယ်တက္ကရီတိဆင်းသွားတယ်ဒီလိုမဟုတ်လားငါကျမ်းမာရပါလို့ဤချမ်းသာရပါလို့ဤအသက်ရှိရပါလို့ဤအသက်ရှိရပါလို့ဤဆိုကြတဲ့ကိုကခိုင်ခတ်တည်မြဲတာမတောင့်တတဲ့သဘောလားတောင့်တတဲ့သဘောတောင့်တတဲ့သဘောပဲနော်ခိုင်ခတ်ဒီမြဲတာကိုတောင်းတနေတာဒီမလဲရင်တခြားဒိဋ္ဌိလားသတ္တရာဒိဋ္ဌိတကယ်တမ်းကျတော့ယုံတရားကလည်းအော်ခိုင်ခတ်ဒီမြဲတဲ့သဘောရှိပါမလားနန္တရားကလည်းခိုင်ခတ်ဒီမြဲတဲ့သဘောရှိပါမလားယုံတရားနန္တရားကိုသာမှန်တတ်သိမယ်ဆိုရင်တော့အဲယုံတရားကလည်းဖြစ်ပြီးရင်နန္တရားကလည်းဖြစ်ပြီးရင်ပြတ်တာပဲမပြတ်မတရားရှိရလားဒီလိုဆိုအသက်ရှင်နေတာဆိုတာဘာဖြစ်နေတာတော့ယုံတရားနန္တရားတွေပြတ်ပြီးတော့တော်တာအစားထိုးပြီးတော့ဖြစ်နေတာဒါမဟုတ်လားအရကောပဲမိမိကနေတက်ရှိရပါလို့ဤခိုင်ခတ်ဒီမရပါလို့ဤဆိုတော့ဘာဒိဋ္ဌိနဲ့ဆူတောင်းနေတာလဲသတ္တတဒိဋ္ဌိနဲ့ဘာဒိဋ္ဌိနဲ့တော့သတ္တတဒိဋ္ဌိနဲ့ဆူတောင်းနေတာဒီလိုမဟုတ်လားဒီတော့သတ္တတဒိဋ္ဌိကဘုန်းကြီးတို့တဏှာနဲ့ရှင်မယ်ဆိုရင်ဘာတဏှာနဲ့ရှင်တယ်လဲဆိုရင်တဲ့ဘဝတဏှာနဲ့ရှင်တယ်တဲ့ဘာတဏှာနဲ့ရှင်တော့အဖြစ်ကိုတောင်းလာတာမဟုတ်လားအဖြစ်ကိုတောင်းတာဒီဘာတနာတော့ဩတခြားသဘောကြောင့်တောင်းတာလားခိုင်ခန့်ပြင်းမြဲတယ်ထင်လို့တောင်းတာလားဒါကြောင့်ဘဝတနာမှာဘယ်လိုရှင်းနေတော့သတ္တရဒိဋ္ဌိရှင်းနေတယ်ဒီလိုမလားအပြက်ကိုတောင်းတာဒီတခြားလားဝိဘဝတနာလားဝိဘဝတနာအပြက်ကိုတောင်းတာကောကတခြားသဘောကြောင့်တောင်းတာလားပြတ်တယ်တောက်တယ်ဆဲတယ်ဆိုတဲ့အယူရှိလို့တောင်းတာလားဒီတော့ဝိဘဝတနာမှာဘယ်လိုနဲ့ရှင်းတော့ဩဇေတာဒိဋ္ဌိနဲ့ရှင်တယ်ဒီလိုမလားတကယ်တမ်းကျတော့ဘုန်းကြီးတို့ပရိသတ်တွေရောင်းတန်တွေချုပ်သွားပြီးတဲ့နောက်မှာပြတ်တဲ့တောက်တဲ့ဆဲတဲ့သဘောရှိတာလားကြောင်းကျုပ်ဆက်သွားပြီးတော့စားထုံးပြီးတော့ဖြစ်နေတာလားအဲ့ဒီလိုသဘောပေါက်တော့ဗာဒိဋ္ဌိစိန်လုံးခိုင်ခန့်ဒီမြဲတာဘာတခုမှမရှိပါဘူးလို့သဘောပေါက်တော့ဗာဒိဋ္ဌိစိန်လုံးအာတာပုဂ္ဂိုလ်တ attva မဟုတ်ဘူးငါမဟုတ်ဘူးဒါရောင်းတန်တွေပါပဲလို့သဘောပေါက်တော့ဗာဒိဋ္ဌိစိန်လုံးအဲ့ဒီအတွေ့လေးနဲ့အဲ့ဒီဆင်ခြင်နှလုံးသွင်းမှုလေးနဲ့လှူဒန်းလိုက်တော့အဲ့ဒီအလှူဒါနအပေါ်မှာဒိဋ္ဌိကိလေသာလေးဥသိလို့ရသေးလားတရားဥသိသွားတာလားဉာဏ်ဥသိသွားတာလားဒိဋ္ဌိဥသိစဉ်တော့ဒိဋ္ဌိသည်ဘာသစ္စာသူဥသိတဲ့ကံကလည်းဘာသစ္စာအကျိုးပေးမှာကဘာသစ္စာအကျိုးပေးမလားဒုက္ခသစ္စာတဲ့နာယုတ်တွေအကျိုးပေးလိုက်မယ်ဒီလိုမလားအခုဒိဋ္ဌိကိလေသာလေးဆင်သွားတယ်တရားပေါ်လာတယ်လားဉာဏ်ကလေးပေါ်လာဉာဏ်ကဗာတိစ္စာ။အော်သူကြောင့်ဖြစ်ပေါ်လာတဲ့ကံကလည်းဗာတိစ္စာ။ဘက်ကတိစ္စာဆိုရင်ဒုက္ခတိစ္စာနာယုတ်ကျိုးပေးမှလား။နာယုတ်ဆိုတဲ့ဒုက္ခတိစ္စာ600နိဗ္ဗာန်ကျိုးပေးမှ။နိဗ္ဗာန်ကျိုးပေးမယ်ဆိုရင်30ဘုံအတွင်းမှလား။30ဘုံမှလွတ်တဲ့နိဗ္ဗာန်နေရမှာ။30ဘုံမှလွတ်တယ်ဆိုရင်တခြားလားကောင်းဖို့ရောက်သွားတာ။အော်ဒီလိုဆိုတော့ဘုန်းကြီးတို့ပရိသတ်တွေနော်။မိမိတို့ကဒါနကုသိုလ်ပြုနေတယ်သီလကုသိုလ်တွေပြုနေတယ်ဘာဝနာကုသိုလ်တွေပြုနေတယ်အဲဒီကုသိုလ်တွေပြုနေကြတာဒီမိမိတို့ရဲ့ရွယ်ချက်ကတော့သံဃာရဲမျောခြင်းလို့လားကောင်းမွန်ရောက်ခြင်းလို့သံဃာမှာလုံမြောက်ရပြည့်တဲ့နိဗ္ဗာန်ချမ်းသာရခြင်းလို့ဒီလိုမဟုတ်လားဘလောပဲမိမိတို့ကနိဗ္ဗာန်ချမ်းသာရခြင်းလို့ကုသိုလ်ကောင်းမှုတွေပြုနေပါပဲပြပါတယ်ဆိုပေမဲ့လို့လည်းပဲကံကားနေပြီးတော့ကမ္မဘဝဖြစ်ထားမယ်ဆိုရင်ကမ္မဘဝဖြစ်เสียပါတယ်တော့သာရီကျုပ်ပြိမယ်။ကံကြောင့်ဘလူတွေဖြစ်နေမှာလဲ။နာယုတ်တွေဖြစ်နေ။ဘလူတွေဖြစ်နေမလဲ။ကံကြောင့်နာယုတ်ဖြစ်ရင်အဲ့ဒီနာယုတ်အပေါ်မှာတခြားတွေပေါက်ဖောင်းမှလား၊ကိလေသာတွေပေါက်ဖောင်းမှလား။ကိလေသာတွေပေါက်ဖောင်းမှုအခွင့်ပေးမယ်ဆိုလို့ရှိရင်ကံနေထမဖြစ်ဘူးလား။ကံကတော့ကမ္မဘဝပေါ့နော်။ဒီနေရာမှာကမ္မဘဝလို့ယူပေါ့။ကမ္မဘဝတွေထမဖြစ်ဘူးလား။ကမ္မဘဝဖြစ်နာယုတ်တွေမဖြစ်ဘူးလား။နာယုတ်တွေဖြစ်နာယုတ်ပေါ်မှာကိလေသာတွေမပေါက်ဖောင်းဘူးလား။ကိလေသာပေါ်ဖွားရင်ကမ္မဝါဒိမဖြစ်ဘူးလားနာယုတ်ဒီမရဘူးလားသာသန္တရာရှင်ကြောင့်မျောတယ်ဒီပဲဟောရလားဒီတော့ဘုန်းတော်ပရိသတ်တွေကကောင်းမွန်ရောက်ချင်ပါတယ်ဆိုရင်ကံတော့ဖြစ်ပါစေကမ္မဘဝမဖြစ်စေနဲ့ကမ္မဘဝမဖြစ်တော့ဘူးဆိုနာယုတ်အကျိုးပေးမှလားနာယုတ်တို့ရဲ့ချုပ်ရနိဗ္ဗာန်အကျိုးပေးမှလားဒီတော့နာယုတ်တို့ရဲ့ချုပ်ရနိဗ္ဗာန်အကျိုးပေးခြင်းပါတယ်ရခြင်းပါတယ်ဆိုရင်ကံမလို့ရမှလားကမ္မဘဝလို့ရမှလားကမ္မပဲလို့ကမ္မဘဝမဖြစ်စေနဲ့ကမ္မဘဝမဖြစ်စေချင်ပါလေဆိုရင်လည်းတခြားတတ်ရမလားကိလေသာတတ်ရမလားတခြားနဲ့တတ်ရမလားဉာဏ်နဲ့တတ်ရမလားအဲ့ဒီနည်းနဲ့လမ်းဝဲရှာလိုက်မယ်ဆိုရင်ကိလေသာချုပ်တော့ကံတွေချုပ်မယ်ကံချုပ်တော့ခန္ဓာတွေမချုပ်ဘူးလားခန္ဓာချုပ်တာတွေပါတယ်တော့ အဲ့ဒီနည်းနဲ့နိဗ္ဗာန်ချမ်းသာကိုမရောက်နိုင်ဘူးလားရောက်တယ်။ဒါကြောင့်အဲ့ဒီလမ်းစဉ်ကလေးကိုပရိစ္ဆေသမုပ္ပါဒ်နည်းနဲ့ဆင်ញံနှလုံးသွင်းမိတဲ့ကာလမိမိတို့ရဲ့တဏ္ဍာမှာနော်ကိလေသာတရားတွေမပေါက်ပေါက်ညံနဲ့ဖယ်တတ်ပြရမယ်။ဟုတ်ရဲ့လား။ညံနဲ့ဆင်ញံနှလုံးသွင်းပြီးတော့ကိလေသာတရားတွေမဖြစ်အောင်ကာကွယ်ပေးရမယ်။အဲ့ဒီလိုကာကွယ်ပေးပြီးတော့ကံဒီဟုသောတရားကကမ္မဘဝမဖြစ်အောင်ကြိုးစားပြီးတော့ခန္ဓာချုပ်ရနိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တရားတော်ရင်ကဲ့နိုင်စီလို့သာဓုခေါ်တော်ကြအောင်စို့ဧကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်တာသနာတော်မြတ်ကြီးကိုနေလာတဲ့ဘဝတည်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောတာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။